Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဧပြီလ6ရက်ချက်တာရီနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိ9မီတာ24 25 32နဲ့50တိတူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးတော့မှာပါ
ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရဲနိုင်ငံမြောက်ပိုင်းကသဘုံတွေထိ ंछ ော်အမျိုးကိုအစိုးရတိုက်လေရင်ကဒါရုလက်နက်နဲ့ပုံချက်တက်ခဲ့တဲ့အကြောင်းဆဆွဲချက်တွေကိုစီးရီးယားနဲ့ရုရှားတို့ကထပ်မံညှင်းဆက်လိုက်ပါတယ်။ဒီကနေ့စတင်လိုက်တဲ့သမရဦးတင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာတော့အခြေတင်ဖြစ်စရာတွေကြုံရတဲ့မြစ်ဆုံရေကတာစီမံကိန်းကိစ္စဆွေးနွေးလိမ့်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့တပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကဝင်ရောက်လာတဲ့အတွက်တိုက်ပွဲဖြစ်ခဲ့ပါတယ်။
မနေ့ကချစ်ချစ်ကျင်းလဲကျွန်တော်တို့ JMCS ပေါ်တော့ဒီနေ့ SN ဒီကတ်တိုက်ခိုက်မှုသူတဲဆောင်ကြီးကော
ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့တိုင်ကြားစာပို့ထားတယ်လို့ RCSSSA ရဲ့ပြောခွင့်ရဒူဘိုမူကြီးဆိုင်ငင်ကခုလိုပြောသွားတာကိုမကြခင်မှာပြေစုံနားဆင်ကြမှာပါဒါပြင်မွန်ကွေးတိုင်းတဲကညီနန်လက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ကျငွေတန်း 9,000 ကျော်ပျောက်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းအပြင်ရခိုင်ပြည်နယ်အတွင်းအခြေအနေတွေကို ethnic cleansing မျိုးဖြုတ်တက်ဖြတ်တာလို့ခေါ်လို့မရဘူးလို့ဒေါ်ဆန်းစုကြည်က BBC ကိုပြောသွားတာရဲ့တုံ့ပြန်ချက်စာရတွေကိုလည်းခုညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါ
။စီးပွားနိုင်ငံမြောက်ပိုင်းကသဘုံတွေထိ ंछ ော်အမျိုးကိုအစိုးရတိုက်လေရင်ကဒါရုလက်နက်နဲ့ဘုံကျဲတက်ခဲ့တဲ့အကြောင်းဆွဆွဲချက်တွေကိုစီးရီးယားနဲ့ရုရှားတို့ကထပ်မံညှင်းဆက်လိုက်ကြပါတယ်။ခန်ရှေခုံးမျိုးကလေကြောင်းတက်ခဲ့မှုမှာဒါရုလက်နက်အသုံးပြုမှုမရှိကြောင်းနဲ့အကြမ်းဖက်ဝါရီတွေအပေါ်မှာတော့ဒီလိုလက်နက်မျိုးကိုအသုံးပြုမှာမဟုတ်တဲ့အကြောင်းစီးရီးယားနိုင်ငံခြားရေးဝန်ကြီးဝါလက်မော်လင်းကဒမက်စကတ်မြို့တော်မှာသတင်းထုတ်တွေကိုပြောဆိုလိုက်တာပါ။တက်ခဲ့မှုတွင်လူပေါင်း100လောက်သေဆုံးပြီးကလင်းငယ်အများပြတ်ပါဝင်လူ350လောက်ကလည်းနာပြားမကျန်းဖြစ်ကြတဲ့အတွက်စီးရီးယားစိုးရနဲ့မာမိတ်ရုရှားပေါ်နိုင်ငံတကာကအပြင်းထန်ဝေဖန်တဲ့နေနဲ့ထွက်ပေါ်ခဲ့တာပါ။ဒါရုလက်နက်တွေသိမ်းဆဲထားတဲ့သဘုံတွေရဲ့လက်နက်တိုက်ကိုထိမှန်ခဲ့တာဖြစ်ကြောင်းစီးရီးယားစိုးရရဲ့အဓိကမာမိတ်ဖြစ်တဲ့ရုရှားရဲ့ပြောကြားချက်ကိုလည်းစီးရီးယားနိုင်ငံခြားရေးဝန်ကြီးကထပ်မံပြောကြားသွားပါတယ်။တူရကီစိုးရကတော့တက်ခဲ့မှုမှာသေဆုံးသူ3ရဲ့အလောင်းတွေကိုရင်ခွဲစစ်ဆေးရမှာဒါရုလက်နက်ကြောင့်သေဆုံးတာဖြစ်ကြောင်းတွေ့ရှိခဲ့ရတယ်လို့တူရကီနိုင်ငံမှာဒီနေ့ပဲပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းအက်ဒလစ်ပြည်နယ်ကသဘုံတွေထိ ंछ ုပ်ထားတဲ့ခမရှေဟုံးမြို့မှာအင်္ဂါနေ့ကတက်ခတ်မှုတွင်လူပေါင်း30လောက်နဲ့အတူစေကူသားမှုခံယူဖို့အင်းနီဂျင်တူရကီနိုင်ငံကိုပို့ဆောင်ခဲ့တဲ့အထက်ကတည်ဆုံသူ3ခုဘော်ဒူနေမှာအက်ဒနာမြို့ကကမ္ဘာ့ကျန်းမာရေးဘော်ဒူရီချိုကကိုယ်စားလှယ်ပါဝင်ကျွမ်းကျင်သူတွေရင်ခွဲစစ်ဆေးရမှာတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းတူရကီတရားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့တာပါစီးရီးယားနိုင်ငံခြားရေးဝန်ကြီးကတော့စုံစမ်းစစ်ဆေးမှုတွေကိုစီးရီးယားနိုင်ငံကလောက်ရမှာဖြစ်ပြီးတူရကီအနေနဲ့နိုင်ငံရေးကစားတဲ့လုပ်ရမျိုးတွေမလုပ်ဖို့တတိပေးခဲ့ပါတယ်ရုရှားသမ္မတပြောခွင့်ရသူဒီမီထရီပက်စကော့ကလည်းနိုင်ငံတကာအတိုင်းအဝန်အနေနဲ့ကောက်ချက်ချမစောဖို့နဲ့ဆွဆွချက်တွေနဲ့ပတ်သက်လို့ခံခံမှမအထောက်အထားမရှိသေးတဲ့အကြောင်းပြောဆိုခဲ့ပါတယ်
ဆီးရီးယားနိုင်ငံမှာတော့ဒီနှစ်ထဲပထမဆုံးအကြိမ်ဖြစ် IS Islamic စစ်သွေးကြွအဖွဲ့ကလူပေါင်း33ယောက်ကိုကွပ်မြစ်လိုက်တယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုကပြောလိုက်ပါတယ်။ DR Azar မြို့အရှေ့ပိုင်းမှာဒီနေ့မနက်ပိုင်းကတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့လည်းဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောလိုက်ပါတယ်။ဒီလူခွင့်ရေးအဖွဲ့ကတကြွလှုပ်ရှားသူတွေကိုယ်တိုင်ကွပ်မြစ်မှုကိုတွေ့ခဲ့ရပေမဲ့အသက်ခံရသူတွေဟာ6နှစ်ကြာဆီးရီးယားပြည်တွင်းစစ်ထဲမှာတစ်ဖက်ဖက်ကပါဝင်နေတဲ့တိုက်ခိုက်သမားတွေလားဒါမှမဟုတ် IS စစ်သွေးကြွတွေကဖမ်းထားပြီးတည်တံပေးထားတဲ့အရသားတွေလားဆိုတာကတော့တိတိကျကျမသိရသေးပါဘူး။လူ15ယောက်စီပါဝင်တဲ့အုပ်စုနှစ်စုကို IS စစ်သွေးကြွတွေကတတိတခြားစီကွပ်မြက်ခဲ့တဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေတုန်းကတပ်ဖြတ်မှုတွေနောက်ပိုင်းမှာဆိုရင်ဒီကြိမ်ကအများဆုံးအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ကြောင်းလဲစီးရီးယားလူခွင့်ရင်စောင့်ကြည့်လေ့လာရေးအဖွဲ့ကပြောထားပါတယ်ခင်ဗျာ
။ရုရှားနိုင်ငံစင်ပီတာစဘတ်မြို့ကမြေရောက်ရထားဘူရာယုံမှာပြီးခဲ့တဲ့သတင်းပတ်တည်းဖြစ်ပွားခဲ့တဲ့အထူးခံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးလူ3ကိုရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်ပါတယ်။တန်ရရှိသူတွေဖြစ်ဖမ်းဆီးလိုက်သူ3ဟာအထူးခံဘုံခွဲသမားလိုပဲအာရှတိုက် 11 ဒေသကဖြစ်ကြောင်းလဲရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။စင်ပီတာစဘတ်မြို့စုံကတန်ရရှိသူ3ဦးနေထိုင်ရာတိုက်ခန်းတွင်းမှာဘုံတလုံးတွေ့ရှိခဲ့ပြီးရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။တန်ရရှိသူ3ဦးနဲ့ပတ်သက်တဲ့အမှုမှာအထောက်အကူဖြစ်စေမဲ့ထောက်ထားတွေကိုလည်းတိုက်ခန်းတွေကနေတွေ့ရှိခဲ့တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးကော်မတီကပြောဆိုခဲ့တာပါ။တန်ရရှိသူတွေတိုက်ခန်းမှာရှာဖွေတွေ့ရှိခဲ့တဲ့ဘုံဟာတင်းလာနေတုန်းကမြေရောက်ရထားပူလာမှာတွေ့ခဲ့တဲ့မပေါက်သေးတဲ့ဘုံနဲ့ဆင်တူတယ်လို့လည်းရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်။ IS Islam ဆွေးရောက်ဖွဲ့နဲ့တခြားစစ်သွေးကြွအဖွဲ့တွေအတွက်လူစုဆောင်ပေးနေတယ်လို့ဆိုတဲ့ဆွဆွဲချင်းနဲ့အာရှတိုက်11ဒေသကလူရှိဦးကိုဖမ်းဆီးခဲ့ပြီးနောက်တစ်ရက်မှာပဲ ၃ယောက်ကိုထပ်မံဖမ်းဆီးလိုက်တာဖြစ်ပါတယ်။အထူးကံဘုံကွက်သူပါဝင်လူ၁၄ဦးသေဆုံးပြီး၅၀ကျော်ဒဏ်ရာရခဲ့တဲ့တရင်းလာနေကစင်ပီတာစဘက်မျိုးဘူရာယုံတက်ခတ်မှုတွေဘယ်သူကမှတော့သူတို့လက်ချက်ဆွတ်ပြီးကြေညာတာမျိုးမရှိသေးပါဘူး
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီနေ့ဆွေးနွေးပွဲဟာကျင်းပမဲ့ဖလိုရီဒါပြည်နယ်ရာသီဥတုလိုနှွေးထွေးမှုမရှိဘဲပြဿနာတွေကြုံလာနိုင်တယ်လို့သုံးသပ်မှုတွေထွက်ပေါ်နေပါတယ်။သမ္မတထရမ့်ကိုယ်တိုင်ကဒီကမ္ဘာစီးပွားရေးအင်အားအကောင်းဆုံးနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာအခက်အခဲတွေအများကြီးကြုံရနိုင်တဲ့အမေရိကန်အနေနဲ့ကုန်သွယ်ရေးလုံခြုံရေးပြမှုနဲ့လောက်ကိုင်းဆုံးရှုံးမှုများများဆဆဆက်ခွင့်ပြုမှာမဟုတ်လို့ဖြစ်တယ်လို့ Twitter ကနေထုတ်ပြောထားပါတယ်။အိမ်ပြည်တော်ပြောခွင့်ရရှွန်စပန်ဆာကလည်းနှစ်ရက်ကြာကျင်းပမဲ့ဒီဆွေးနွေးပွဲမှာအမေရိကန်နဲ့တရုတ်ကြားကြီးမားတဲ့ပြဿနာတွေကိုကင်တွေ့ရဖို့ရှိနေတယ်။စီးပွားရေးပြဿနာအပြင်တောင်တရုတ်ပင်လယ်အငင်းပွားမှုကနေမြောက်ကိုရီးယားနျူကလ িয়ার အထိဆွေးနွေးဖို့ရှိနေတယ်လို့ဆိုပါတယ်။အမေရိကန်ခြေဆိုင် CSIS ကမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးစင်တာကမူဝါဒလိလာသုံးသပ်သူ Scott Kennedy ကဒီဆွေးနွေးပွဲကနေမထင်မှတ်ထားတဲ့အမှားအယွင်းတချို့ဖြစ်လာဖို့များတယ်။ဘာလို့လဲဆိုတော့ဒီ Twitter ကနေပို့လိုက်တာတခုကြောင့်ဆွေးနွေးပွဲလမ်းကြောင်းတစ်ခုလုံးတစ်စုံတရာလွဲသွားနိုင်တယ်။ညှိနှိုင်းတာတွေထက်မချေမနှက်ပြောတာတွေပိုများသွားနိုင်တယ်လို့သုံးသပ်ပြလိုက်ပါတယ်။ American ခြေဆိုင် Stimson မူဝါဒလိလာရေးစင်တာကတရုတ်ရေးသုံးသပ်သူ Yun Sun ကတော့အမေရိကန်သမ္မတ Trump အနေနဲ့ရွေးကောက်ပွဲမတန်ခင်တရုတ်ပေါ်တင်သွင်းကုန်45ရာခိုင်နှုန်းကောက်မဲ့ငွေကြေးကစားသူဖြစ်နာမည်တက်မယ်လို့ပြင်းပြထန်ထန်ပြောခဲ့ပေမဲ့တကယ်ဖြစ်မလာသေးဘူး။ဒီဆွေးနွေးပွဲမှာတရုတ်ဘက်ကစီးပွားရေးပူးပေါင်းဆောင်ရွက်နိုင်မှုတွေကိုကန့်လှမ်းသွားဖို့အလားအလာရှိနေတယ်လို့သုံးသပ်လိုက်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့စတင်လိုက်တဲ့ View American တမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကနေ့စတင်လိုက်တဲ့သမ္မတဦးတင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာတော့အခြေတင်ဖြစ်စရာတွေကြုံနေရတဲ့မြေဆုံရေကတာစီမံကိန်းကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီကနေ့မနက်ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမ္မတဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လန်းတို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေလည်းလက်စိတ်မှာပို့ဆောင်နှုတ်ဆက်ခဲ့ကြတာပါ။တရုတ်နိုင်ငံခီးစဉ်မှာတော့သမ္မတဦးတင်ကျော်နဲ့ဇနီးအဖြစ်ဝန်ကြီးဦးကျော်တင့်ဆွေဒေါက်တာသန်းမြင့်ဦးဝင်းကိုင်တရုတ်ဝန်ကြီးဦးကျော်တင်ကျောက်ဖြူထူစီဝါရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒေါက်တာစိုးဝင်းနဲ့တခြားတာဝန်ရှိသူတွေလိုက်ပါသွားတဲ့အကြောင်းလဲသမ္မတရုံးကတင်းထုတ်ပြန်ထားပါတယ်သမ္မတရှိချင်းဖြစ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့ခီးစဉ်ဟာနိုင်ငံချစ်ချည်ရေးနဲ့ယင်းနှမြုံနယ်မှုတွေတိုးမြင့်မှုရည်ရွယ်ထားကြောင်းပြောဆိုထားရမယ်လဲဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့ကချင်ပြည်နယ်မြစ်ဆုံဒေသမှာဒီနိုင်ငံကတည်ဆောက်ဖို့စီစဉ်ထားပေမဲ့ကန့်ကွက်မှုတွေကြောင့်2017ခုနှစ်ကတည်းကရပ်ဆိုင်ထားရတဲ့စီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပြစ်လိုက်မယ်လို့လဲခန့်မှန်းနေကြတာပါမီဂါဝါ6000ထုတ်လုပ်သွားမဲ့စီမံကိန်းကိုဆက်မလုပ်ဖို့အပြန်အလှန်အနေနဲ့တခြားစီးပွားရေးခွင့်လန်းတွေပေးဖို့ညှိနှိုင်းဖို့ရှိတယ်လို့လဲရိုက်တာသတင်းကတရုတ်နဲ့မြန်မာတာဝန်ရှိသူတွေကိုကူကဖော်ပြခဲ့တာပါစီမံကိန်းကြောင့်သဘောပတ်ဝန်းကျင်နဲ့ဒေသခံတွေရဲ့လူနေမှုဘဝတွေကိုရက်ခတ်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရကသမ္မတအောင်ဦးသိန်းစိန်လက်ထက်မှာစီမံကိန်းကိုဆိုင်းငံ့ထားတာဖြစ်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတဲ့လက်ထက်မှာလည်းစီမံကိန်းကိုဆက်လက်ရဆိုင်းထားပြီးပြန်လည်သုံးသပ်မှုတွေလွတ်ဆောင်နေသလိုတရုတ်နိုင်ငံဘက်ကတော့စီမံကိန်းကိုအကောင့်ထက်ဖွင့်နိုင်ရေးမကြသေးရင်ချင်းထိဖိအားပေးတိုက်တွန်းမှုတွေလည်းရှိနေခဲ့ပါတယ်
တောင်တရုတ်ပင်လယ်အတွင်းလူမနေတဲ့ကျွန်းတွေကိုသိမ်းပိုက်ဖို့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။ဒါကြောင့်ပိုင်ဆိုင်မှုအတွက်ကာလကြာရှည်အငင်းပွားနေတဲ့တရုတ်နိုင်ငံအတွက်ဒေါသထွက်စရာလုပ်ရတစ်ခုဖြစ်လာနိုင်ပါတယ်။ဖိလစ်ပိုင်နိုင်ငံအနောက်ပိုင်းပါလာဝန်ဒေသကစစ်စခန်းတစ်ခုကိုဒီနေ့သွားရောက်လည်ပတ်စဉ်သူပိုင်ကိုပိုင်ငင်းပွားနေတဲ့စပက်တရီကျွန်းစုတွေကကျွန်း9ခု10ခုလောက်မှာဖိလစ်ပိုင်နိုင်ငံအလံလွှင့်ထူသွားမယ်လို့သမ္မတဒူတာတေကသတင်းတောက်တွေကိုပြောခဲ့ပါတယ်။တရုတ်နိုင်ငံကတော့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှားနဲ့တိုင်ဝမ်တို့ကအခုလိုပိုင်ဆိုင်ကြောင်းပြောဆိုနေပေမဲ့တဘာဝအရင်းမြစ်တွေကျွဲဝပြီးစတူယန်ကီလိုမီတာ3တန်းကျွဲလောက်ရှိတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးကိုပိုင်ဆိုင်ကြောင်းကျင်းညာထားပြီးစစ်အခြေစိုက်စခန်းတွေဖြစ်ပြောင်းလဲအသုံးပြုနိုင်မဲ့လူလုံကျွန်းတိစောက်မှုတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတာပါကျွန်းတွေကိုတင်ပတ်ဖို့အစီအစဉ်နဲ့ပတ်သက်လို့ပြောကြားခဲ့တဲ့ဖိလစ်ပိုင်သမ္မတကတော့အားလုံးနဲ့မိတ်ဆွေဖြစ်အောင်ကြိုးပမ်းတာတွေရှိခဲ့ပေမဲ့လည်းအချုပ်အခြာပိုင်ဆိုင်မှုကိုတော့ထိမ့်သိမ့်မှုလိုကြောင်းနဲ့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုပြသဖို့နဲ့ခိုင်မာအောင်လုပ်ဖို့လိုတယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ
အာဖဂန်သမ္မတအရှက်ဖ်ကာနီရဲ့တမိုင်းဝင်နှစ်ရက်ကြာအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုအဓိကအာရုံစိုက်သွားဖို့ရှိပါတယ်။ နိုင်ငံပူးပေါင်းဆောင်ရေးစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ပြင်အာဖဂန်နိုင်ငံမှာဆေးရုံကြီးတရုံနဲ့အစ္စလမ်စင်တာတစ်ခုဆောက်လုပ်ဖို့အတွက်လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကကတိပြုထားသလိုခေါင်းဆောင်နှုတ်ဦးကြားအစိုးရဝါဒနဲ့အကြမ်းဖက်ဝါဒတွေရွှတ်ချရေးပူးပေါင်းဆောင်ရွက်ဖို့လည်းဆွေးနွေးထားကြပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားမှာရောက်နေတဲ့ဒုက္ခသည်တွေနဲ့ခေလုံခွင့်ရဖို့ကြိုးပမ်းသူ၈000လောက်နဲ့ပတ်သက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။အင်ဒိုနီးရှားကဒုက္ခသည်တွေနဲ့ခေလုံသူတွေရဲ့တဝက်လောက်ကတော့မွန်ဂိုလီးယားနဲ့အာရှလေဘန်ဒီသက်ကဆင်းသက်လာသူတွေလို့ယုံကြည်ထားကြတဲ့ဖိနိကန်ဟာဇရာလူမျိုးစုတွေဖြစ်ပါတယ်။အာဖဂန်သမ္မတကာနီရဲ့နိုင်ငံတော်ခီးစဉ်အတွင်းဒုက္ခသည်အရေးကိုလစ်လျူရှုထားတဲ့အပေါ်မှာတော့အာဖဂန်ဒုက္ခသည်တွေနဲ့လူသားချင်းစာနာမှုလုပ်ငန်းဆောင်ရွက်နေသူတွေကစိတ်ပြည့်တဲ့သဘောထားတွေကိုလည်းပြောဆိုခဲ့ကြပါတယ်
။ထိုင်းနိုင်ငံမှာတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကိုထိုင်းပြည်မဟာဝါဂျီယားထိုင်းရဲ့ဘုရင်မဟာဝါဂျီယားလောင်ကွန်ကဒီနေ့အခမ်းအနားနဲ့လက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါတယ်။အရင်တုန်းကရုပ်ောက်ပွဲလုံးမဲ့နေရတွေကိုဇက်တိုက်ရွှေဆိုင်လာခဲ့တဲ့ထိုင်းစစ်အစိုးရကဒီဖွဲ့စည်းပုံတွေပြဋ္ဌာန်းနိုင်တာကြောင့်ရှင်းနှစ်2018နိုဝင်ဘာလမှာရုပ်ောက်ပွဲကျင်းပဖို့လမ်းပွင့်သွားပြီလို့ဆိုလိုက်ပါတယ်။2014ခုနှစ်ဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီပြန်လည်ပေါ်ဆောင်မှုပထမခြေလှမ်းဖြစ်တယ်လို့သုံးသပ်မှုတွေတချို့ရှိနေပေမဲ့အတိုက်ခံတွေကတော့ဒီဖွဲ့စည်းပုံတွေထဲမှာဒီမိုကရေစီမကျတာတွေပါနေတယ်။ဘျူရိုကရေစီရန်တရားနဲ့စစ်တပ်ကိုအာဏာအများကြီးပေးထားတယ်လို့ဝေဖန်လိုက်ပါတယ်။လွန်ခဲ့တဲ့ရှင်းနှစ်အတွင်းဒုတိယကြိမ်အာဏာသိမ်းခဲ့တဲ့ထိုင်းစစ်တပ်အုပ်ချုပ်မှုအောက်မှာရေးခဲ့တဲ့ဒီဖွဲ့စည်းပုံတွေဟာထိုင်းနိုင်ငံမှာတပ်ဦးစံမှန်ပြင်းစနစ်ဆုံးသက်ခဲ့တဲ့1932ခုနှစ်ကနေစလို့အကြိမ်20မြောက်ဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ကိုအောင်လည်းဦးနဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ NCA လက်မှတ်ရေးထိုးပြီးသားရှမ်းပြည်တောင်ပိုင်းတပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကဝင်တိုက်ခတ်ခဲ့တဲ့အကြောင်းတင်ဆက်ပေးကြပါမယ် NCA လက်မှတ်ရေးထိုးပြီးသားတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSSA ရဲ့ပင်လုံမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကနေဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပြည်내အဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ကြီးကော်မတီ JMCS ကနေအ мян ဆုံးဖြေရှင်းပေးဖို့ RCSS ဘက်ကတိုင်ကြားခဲ့ပါတယ်။ဒီတိုင်ကြားချက်ကို JMCS ကော်မတီဥက္ကဋ္ဌထံတင်ပြထားစေဖြစ်တယ်လို့ JMCS ကော်မတီဝင်တဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရနဲ့ NCA အပြစ်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးတော့အခုလိုတိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်တဲ့ကိစ္စလို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တွေကပြောဆိုမှုတွေရှိနေပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းနိုင်ကွင်းကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ပင်လုံမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကနေဝင်ရောက်လာပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့အပေါ်မှာပြည်နယ်စစ်ပြစ်ကတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GMCS ကနေအ мян ဆုံးဖြေရှင်းပေးဖို့တိုင်ကြားစာပို့ထားတယ်လို့ RCSSSA ရဲ့ပြောခွင့်ရဒုတိယပုံမူကြီးဆိုင်ငင်းကပြောပါတယ
်။မနေ့ကဖြစ်ဖြစ်ခြင်းပဲကျွန်တော်တို့ GMCS ပေါ်တော့ဒီနေ့အစင်းတိခတ်တိုက်ခိုက်မှုပူတဲဆောင်ကြီးကော်မတီကိုကျွန်တော်တို့အဖွဲ့အစည်းရနေပြီးတော့စာရေးအကြောင်းကြားထားတာရှိပါပဲ။ဘာကြောင့်ဒီလိုဖြစ်စလဲပေါ့နော်။ဒီလိုလုပ်တာဟာ NCA အရရောကျွန်တော်တို့ bilateral agreement ကိုဟိုချိုးဖောက်ရရောက်တယ်ပေါ့နော်။အဲ့ဒါချက်တော့ကျွန်တော်တို့ပြောထားတယ်။ဒါကြောင့်ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်။
တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်သမ္မတဘက်ကတန်ကြားစာပေးဖို့တဲ့အပေါ်မှာပြည်내စစ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GMCS ရဲ့အရဖက်ကော်မတီဝင်တူဖြစ်သူမှတ်နန်းရွှေနွယ်ဝင်းကအခုလိုပြောပါရယ
်ကျွန်မတို့ကလည်းပဲဒီဥက္ကဋ္ဌရေးစီမှာပဲတင်ပြထားတော့မှရှိသေးရှင်ကျွန်မတို့ကလည်းဒီပြီးခဲ့တဲ့3ရက်နေ့ရပဲလက်ပတ်အစည်းအဝေးလုပ်ခဲ့တယ်ဆိုတော့လေမတ်လတုန်းကတိုက်ပွဲလေးပဲသူတို့ကပြောမယ်ဆိုလို့ရှိရင်တော့တက်မတော်ဖက်ကတ်တို့ကအမြဲတမ်းပဲဒီစစ်ဆင်ရေးရုံးတွေကိုအကြောင်းမကြားဘဲနဲ့အမြဲတမ်းဝင်လာပြီးတော့နေနေရှင်းလင်းရေးတွေပါလေလာလှုပ်တယ်ပေါ့နော်အဲ့ဒါအကြောင်းမလို့ပဲဟိုတစ်ဖက်ကလည်းရှိနေတဲ့အရေးကိုဖွဲ့ရလဲသူတင်အကြောင်းမကြားထားတဲ့အတွက်ကြောင့်မို့ရှောင်ပြီးလို့မရအောင်အဲ့လိုပုံစံရှိနေရှင်း
ရှမ်းပြည်နယ်စစ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GNCF ရဲ့တပ်မတော်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။မနေ့ကမွန်လွယ်ပိုင်းမှာရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နယ်စေမိုင်းကွာ RCSSSA တပ်စခန်းချရာနန်းဆန်းရွာဘက်ကိုမြန်မာတပ်မတော်စစ်ကြောင်းကနေဝင်ရောက်လာခဲ့လို့တိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီအချိန်လေးက RCSSSA ရဲ့ပြောခွင့်ရဒုရယာဘုံမူကြီးဆိုင်ငင်းကခုလိုဆက်ပြောပါတယ
်ဖြစ်တဲ့နေရာကတော့ဆိုတော့ပင်လုံမျိုးရေဟောမြောက်ဖက်ပနော်အဲ့မှာဆယ်မင်ကွာလောက်မှာနမ်ဆိုင်ဆိုတဲ့ရွာနားမှာအဲ့ဆက်ပဲဖြစ်တာဖြစ်ပါတယ်ဖြစ်တာကတော့သူကတမတော်လေပြီးတော့ကျွန်တော်ထင်းချုပ်တဲ့ယူနေတဲ့ဟိုအကြောင်းမကြားတဲ့ဝင်လာတာလေအဲ့ဒါဆိုရုပ်တွေလာပြီးတော့ထိတိုက်တွေ့တဲ့သဘောပါအမှန်ဆို NCA အရာရောကျွန်တော်တို့ bilateral agreement အရာရောကျွန်တော်တို့နေနေတဲ့ကိုလက်နက်ကင်ဆောင်ပြီးလာမယ်ဆိုရင်ကျိုးတင်ညီနိုင်အကြောင်းကြားပြီးမှလာတာဟုတ်မနေ့က လည်းမဟုတ်ဘူးပြုံးဆိုင်ပေါက်ချလာတော့ဒီမှာနေဒီတဲ့အတိုင်းမစ္စတေ့ဘောရရင်လည်းဖြစ်တဲ့မှုတွေဖြစ်သွားတဲ့သဘောဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဘက်ကတော့ထိထက်မရှိပါဘူးဒါပေမဲ့အစိုးရတက်မလို့ဘက်ကတော့နည်းနည်းပါးပါးထိတယ်လို့တော့အဲ့လိုတော့ကြားရတယ်ဗျာဒါပေမဲ့ကျွန်တော်တို့ဘက်ကလည်းအတီးပြလို့တော့မရဘူးတော့
လက်ရှိမှာတိုက်ပွဲရပ်တနေပြီမဲ့စည်ရေးတဲ့အနေအထားမှာရှိနေတယ်လို့လည်းသူကဆိုပါတယ်တောင်ပိုင်းရှမ်းပြည်သားမတော်ဟာမြန်မာစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးသူသားတဲ့ဖွဲ့စည်းတစ်ခုဖြစ်ပြီးအခုလိုတိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်သေးတဲ့ကိစ္စလို့ NCA ပြည်ရဲ့လက်မှတ်ရေးသူသားတဲ့ပုံမျိုးသားလူမျိုးရေးဖွဲ့ချုပ်ခေါင်းဆောင်သူဖြစ်သူခွန်မင်းသိန်းကပြောပါရယ
်ကျွန်တော်ထင်တာကဒီရင်ဖြစ်ပေါ်မှာလေးစားနိုင်အောင်အားနည်းနေကြသေးတယ်ဆိုတဲ့သဘောဆက်ရောက်တာပေါ့နော်အမှန်တကယ်တော့ NCA လက်မှတ်ရေးသူပြီဆိုတဲ့ဆင်ပါတော့မဖြစ်သင့်တဲ့ကိစ္စတစ်ခုလို့ကျွန်တော်ကအမြင်နဲ့မြင်တာ
ဒီကရမန္လာတွင်းမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့မြန်မာသမတော်တို့ကြားမိုင်းပြင်းမြို့နယ်နဲ့တီဘောမြို့နယ်တွေမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါသေးတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကို GNCS အနေနဲ့တည်တည်ကြဲကြဲအရေးယူဖြေရှင်းမှုမျိုးမရှိခဲ့ဘူးလို့ RCSF ဘက်ကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ပြည်နယ်စစ်ပြည်ထောင်စုအစ်စ်အပြည့်ရစဲရေးဆွေးနွေးစဉ်တုန်းကတပ်တည်နေရကိုတည်တည်ကြဲကြဲဆွေးနွေးတတ်မှတ်ခဲ့တာမရှိတဲ့အတွက်အခုလိုနယ်မြေပြဿနာတွေပြိပခါတွေဖြစ်ပွားနေခဲ့တယ်လို့ RCSF ဘက်ကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့ဖွဲ့ဖြစ်တယ်လို့လက်မှတ်ရေးသူပြီးမှမြန်မာသမတော်နဲ့အချိန်20လောက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိတိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ UNSC အနေနဲ့ NCA လမ်းကြောင်းတိုင်းဆက်လက်ညှိနှိုင်းသွားဖို့မနေ့ကဗဟိုလုံမှုဆောင်စည်းဝေးကနေသဘောတူညီမှုတွေရရှိခဲ့ပါတယ်။ NCA လက်မှတ်ရေးသူသားတဲ့ဖွဲ့တွေနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေတာလက်ရှိအစိုးရကနေလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့လည်းတိုင်းဒါရီလေလာသူတွေကလည်းသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကွင်းတင်ပြပို့ထားတာပါခုတစ်ခါမှာတော့မုဂွေတိုင်းတဲကရင်းနယ်လက်ရက်တွင်လုပ်ငန်းရှင်တွေစီကနေကောက်ယူထားတဲ့ငွေတွေပျောက်ဆုံးမှုနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မုဂွေတိုင်းဒေသကြီးဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေအစိုးရလက်ထက်မုဂွေတိုင်းတဲကရင်းနယ်လက်ရက်တွင်လုပ်ငန်းရှင်တွေစီကနေဒေသဖွံ့ဖြိုးရေးအတွက်ဆိုပြီးတော့ကောက်ယူထားတဲ့ကျပ်ငွေတန်း 9,000 ကျော်ပျောက်ဆုံးမှုမှာပြည်ထောင်စုချက်ခိုင်းရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ဥဖုံးမော်ရွှေဦးဆောင်နဲ့မကွေးတိုင်းအစိုးရဟောင်းအနေနဲ့ရန်ပုံငွေကျပ်တန်း 9,000 တဲကနေကျပ်တန်း 1,900 ကျော်ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးစွဲခဲ့တာစစ်ဆေးတွေ့ရှိတယ်လို့လက်ရှိမကွေးတိုင်းဒေသကြီးအစိုးရဖွဲ့ကပြောဆိုထားပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မင်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်။
မကွေးတိုင်းဒေသကြီးဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကကြက်တန်း 1,000 ကျော်ကိုပြည်ထောင်စုချန်ခိုင်းနဲ့ဖွံ့ဖြိုးရေးပါတီအတွက်သုံးစွဲခဲ့ရဆိုတာလုံးဝမဟုတ်ပဲဒီကိစ္စမှာပြည်ခိုင်ဖြိုးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလာမြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ဘာမှမပတ်သက်ဘူးကျွန်တော်တို့လုံးဝမတက်ဆိုင်ဘူးလို့ပဲကျွန်တော်တို့ပြည်သက်သာပြောရမှာမပြုလို့လေဆိုတဲ့အခါကျတော့ကျွန်တော်တို့ကအခုကဒီဟာတတိယနေ့ထွက်လာမှပါတီအနေနဲ့သိရတာဒီကျွန်တော်တို့ဌာနချုပ်အနေနဲ့ကကျွန်တော်ပြည်ခံမျိုးပါတီမဟုတ်ဘူးမှာဥပုံမော်ရှိရနေတော့မှငွေကျင်းသွားပါတယ်ဘလောက်ထူသွားပါတယ်ပြီးသွားပါတယ်တန်းသွားပါတယ်ဆိုကျွန်တော်ပါတီမှာစဉ်းစားရတယ်လုံးဝမရှိဘူးကျွန်တော်တို့လည်းမသိခဲ့ဘူးအခုဒီတတိယနေ့မီဒီယာတွေမှာပါလာမှပဲကျွန်တော်တို့သိကြတယ်ကျွန်တော်တို့လုံးဝမသိထားတဲ့ဒေတာကျွန်တော်တို့ဒီလိုမျိုးဆွဆွဲတာကိုတော့ကျွန်တော်တို့ကလုံးဝနှမခံဘူးကျွန်တော်ငင်းပယ်တယ်တကယ်လို့ဟိုပြည်ခံချုပ်တဲ့တုံနေဆိုရင်ဟုတ်ပြီတိုင်းဝန်ကြီးချုပ်လုပ်ခဲ့တဲ့ပုဂ္ဂိုလ်ဒီဥဒရတစတဲ့တိုင်းပါဝင်တိုင်းပါတီဥက္ကဋ္ဌလူခွေတဲ့ပုဂ္ဂိုလ်ဒီပြည်ခိုင်ပြိုးအတွက်ပါတီလုပ်ခဲ့တယ်လေဥရီနဲ့ညီမညီဆိုတော့လေဒါသက်ဆိုင်ရာပုဂ္ဂိုလ်နဲ့အဲ့ဒါလုံလဆောင်ချင်းတူတက်ဆိုင်စစ်စစ်ဖို့လိုတယ်လေသိကြလားတော့ပါတီဆန္ဒချုပ်နဲ့လုံးဝမပတ်သက်ဘူးဒီတိုင်းပါတီရံမူဝေးဖြစ်လည်းမပြီးခဲ့ဘူ
းပြီးခဲ့တဲ့အစိုးရလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ပြည်သူဗန်နာငွေကြက်တန်းထောင်ချီကိုဒေသဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်ပြန်လည်စစ်စစ်ဖို့ရှိမရှိဆိုတာနဲ့ပတ်သက်လို့မကွေးတိုင်းပွင့်ဖြူမြို့နယ်ပြည်သူ့လွတ်တော်အမတ်ကလွတ်တော်မှာမေးမြန်းခဲ့ရာကနေအခုလိုစုံစမ်းစစ်ဆေးမှုတွေပေါ်ပေါက်လာတာပါ။တိုင်းအစိုးရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုအခုနှစ်ဇန်နဝါရီလကစတင်ပြီးပြည်ထောင်စုအဆင့်စုံစမ်းမှုအနေနဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကစစ်ဆေးခဲ့ချိန်မှာကျပ်တန်း 9,000 ကျော်အထိပျောက်ဆုံးနေကြောင်းစစ်ဆေးတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။စသုံးလုံးရဲ့အစီရင်ခံစာထဲမှာတော့ဥဖုံးမော်ရွှေဦးဆောင်နဲ့ပြီးခဲ့တဲ့မကွေးတိုင်းအစိုးရဟောင်းဟာရန်ပုံငွေကျပ်တန်း 9,000 ကျော်တွေကဒေသဖွံ့ဖြိုးရေးအတွက်ကျပ်တန်း 4,000 ကျော်ရွှေသူခအသေးစားချင်းငွေလုပ်ငန်းအတွက်တန်း 1,000 ကျော်ပြည်ခိုင်ဖြိုးပါတီအတွက်ကျပ်တန်း 1,900 အသီးသီးသုံးဆွဲခဲ့တယ်လို့ဖော်ပြထားပါတယ်။ဒီကိစ္စအပေါ်မကွေးတိုင်းဒေသကြီးအစိုးရတဲ့အနေနဲ့ဥပဒေကြောင်းအရမမှန်ကန်ကန်ဆောင်ရွက်ပေးဖို့လိုပြီးမကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဟာအမှန်တကယ်ဥပဒေချိုးဖောက်ခဲ့တယ်ဆိုရင်အရေးယူခံရမှာဖြစ်တယ်လို့အဂတိတရားလိုက်စားခဲ့ကြအောင်စစ်ဆေးပေါ်ပေါက်ရင်ပြည်ခိုင်ဖြိုးပါတီရဲ့စီးမြင်အရာအရေးယူမှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါက်တာနန္ဒာလာမြင့်ကပြောပါတယ
်။ USDP ပါတီဝင်ပဲဖြစ်ဖြစ်အဲ့ဒါအနေနဲ့ပါတီဝင်ပဲဖြစ်ဖြစ်ဒီလိုပဲဖြစ်ဖြစ် ငံသားတိုင်းဟာဥပဒေနဲ့မညီညွတ်ဘူးဥပဒေအရအရေးဆောင်ဘုကိစ္စပေါ်လာအဲ့ဒါကအရေးကြမ်းပါလို့ဆိုပါတယ်ဆိုတဲ့အခါကျတော့ဥပုံမော်ရွှေကလူတော်ဝန်ထမ်းဆောင်ခင်မှာဒါအာရိတရားလိုက်စားတယ်လို့ဟလာဒါဘုအလွယ်ဆုံးသားလုပ်တယ်လို့ဒီစစ်ပေါ်ပေါ်လို့ဥပဒေရအရေးယူခံရင်လေအဲ့လိုအရေးယူခံရတယ်ဆိုလို့ရှိရင်ဒါပါတီကအရေးယူဆောင်မှုကြီးမှာပါဦးကိုမော်ရွှေမှာမဟုတ်ကျွန်တော်တို့ပါတီနဲ့ကဘယ်သူပဲဖြစ်ဖြစ်ဥပဒေနဲ့မညီဘူးအလားကိုလိုအလွယ်သုံးစားမှုပုံစံမျိုးဆောင်ရွက်တယ်လို့ကြီးမိသူလို့မဆိုကျွန်တော်တို့အရေးယူဆောင်ရတာမှာပ
ါပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဦးဖုံးမော်ရွှေဟာသဘောထားတင်းမာသူဖြစ်တယ်လို့သတ်မှတ်ခံရသူတဦးဖြစ်ပြီးစစ်အစိုးရလက်ထက်တုန်းကမကွေးတိုင်းအေဂျင့်တာယာကြီးနဲ့ဖွံ့ဖြိုးရေးကောင်စီမှာပါဝင်ခဲ့သူပါသူဟာမကွေးတိုင်းဝန်ကြီးချုပ်ဖြစ်ချိန်တုန်းကပြည်ခိုင်ဖြိုးပါတီရဲ့မကွေးတိုင်းဒေသကြီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်ရှင်
။မမြင့်ခံတဲ့တင်ပြပို့ထားတာပါ။အခုတစ်ခါမှာတော့ရခိုင်ပြည်တွင်းခြေနေတွေကို ethnic cleansing မျိုးပြတက်ဖြတ်မှုလားဆိုပြီးမိထားတဲ့ပေါ်တုံ့ပြန်ချက်တွေကိုကြည့်အောင်ပါ။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကမွတ်စလင်တွေကြုံနေရတဲ့အခြေအနေကိုတမိုင်းကြောင့်နောက်ခံရပါကြည့်ရမှာဖြစ်ပြီးတော့ဒီအဖြစ်အပျက်တွေကိုညှင်းဆန်တာဟာနိုင်ငံတကာအကြားမြန်မာနိုင်ငံတိခါကြဆင်စီဖို့သာဖြစ်လိမ့်မယ်လို့ကမ္ဘောဒီးယားနိုင်ငံ genocide study တနဌာနသူတေတီဒေါက်တာစာနီက VOA ကိုပြောပြပါဗျ။ရခိုင်ပြည်နယ်တွင်းခြေနေတွေကို ethnic cleansing မျိုးပြုတ်တပ်ဖြတ်မှုလို့ခေါ်လို့မရတဲ့အကြောင်းဒေါက်ဆန်းစုကြည်က BBC သတင်းဌာနကိုပြောခဲ့တဲ့အပေါ်မှာတုံ့ပြန်သွားတာပါ။ဒါပြင်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးကင်တွယ်နေတဲ့မြန်မာအစိုးရကော်မရှင်နှစ်ရဲ့စလုံးဟာလည်းနိုင်ငံတကာအနေနဲ့ယုံကြည်လက်ခံနိုင်ဖို့ရမရှိဘူးလို့ဒေါက်တာစာနီကပြောသွားပါဗျ။ဒေါက်တာစာနီကိုကိုသားညွန့်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်။အဲဒေါက်ဆန်းစုကြည်ကသူခေစေတွင်းကြဟောကာကနနာကွင်းဆင်းပြီးတော့လေးလာထားတဲ့လူလည်းမဟုတ်ဘူးအဒီကိစ္စဖြစ်နေတာက1988ကျွန်တော်တို့ငကားမင်းစစ်စင်ရေးကစပြီးတော့ဖြစ်တယ်လူတွေသိမ်းနဲ့ချီပြီးတော့ထွက်ပြေးတယ်တချို့ပြန်ဝင်လာလည်းရှိတယ်နောက်တစ်ခါပြန်ထွက်ပြေးတယ်ဒီဟာကိုပေါ့နော်ကိုကိုတိုင်ကဂဂနာနာဟလာပညာရှင်တရားအနေနဲ့စနစ်တကျလေးလာထားပြီးသိတာမဟုတ်ဘဲနဲ့ဘူးခံတယ်ဆိုရင်ကျွန်တော်တို့ကစင်တွေကိုစေရင်နဲ့ဖုံးတဲ့အနေထားပါလို့ရှိတယ
်ဒီလူမျိုးတုံးတက်ပြမှုဆိုတဲ့အတုံးနှုံးစကလုံးနဲ့ပတ်သက်လို့ပေါ့နိုင်ငံတကာဥပဒေအရဗမာပြည်ကဘလောက်ထိအသက်ဝင်မှုရှိလဲဆိုတာနဲ့ပတ်သက်လို့ကုစားနေဘယ်လိုမြင်လဲခင်ဗျာ
တကယ်တမ်းပြောမယ်ဆိုလို့ရှိရင်ညာဒီကောင်ကလူမျိုးစုကိုတယောက်မကြံတက်ဖြတ်ပြလိုက်တယ်ဆိုတော့ဟိုအနေထားရောက်မှဟိုလူမျိုးတုံးအောင်လုပ်တယ်လို့ဟိုပြောစရာမလိုဘူးရိုဟင်ဂျာတွေကိုဒုက္ခဆပေးတာ1988နဂါမင်းစစ်စင်ကြီးကဆပြီးတော့ဒုက္ခပေးခဲ့တယ်ဆိုတော့ဒီအနှစ်40နီးနီးပေးခဲ့တဲ့ဟိုဒုက္ခပေးတဲ့အချိန်မှာနီးမျိုးစုံတုံးပြီးတော့ပေးတယ်ဗျာခလေးတွေကိုထောင်နဲ့ချီတောင်းနဲ့ချီပြီးတော့ဟိုမွေးစင်းထုတ်မပေးတာပြောမလဲရွာတွေမိလောင်တိုက်တာကောက်ရည်စပါပေါ့နော်ဒီဟာတွေကိုဖျက်ဆီးတာတနေရာနဲ့တနေရာဟိုဟောပေါ့နော်သွားဖို့ထိန်းချုပ်တာနောက်သူတို့ရဲ့ဒီဟို Rangers identity ကိုအခြေခံတဲ့ပုံမှာလူရဲ့ထိန်းချုပ်ဖို့လုပ်တာပေါ့နှစ်ယောက်ပဲမွေးရမယ်လို့ဒါမျိုးတွေပေါ့ဗျာ
ကျွန်တော်တခုမေးချင်တာကအစိုးရအဆက်ဆက်ကဒီ policy တွေရှိခဲ့တယ်ဆိုတော့ဒီရခိုင်မှာရှိတဲ့ Muslim population ပေါ်မှာဒီ policy ကြောင့်ဘယ်လောက်ထိတည်ရောက်မှုရှိခဲ့လို့ genocide လို့ပြောနိုင်တာလဲခင်ဗျာ
ဘယ်လောက်ထိတည်ရောက်မှုရှိတယ်လဲဆိုရင်ဒီ1988မှာဒီလူရဲ့တဝက်လောက်ကိုဟိုပါပေါ့တိုင်းပြည်ကမောင်းထုတ်တာပေါ့ဗျာလူ3သိန်းနီးနီးလောက်ကိုကျွန်တော်တို့မောင်းထုတ်လိုက်တယ်တချို့လည်းပြန်ဝင်လာတယ်2သိန်းပတ်ဝန်းကျင်လောက်ပြန်ဝင်လာတယ်အဲ့ဒါခဏခဏဂတိဂတိပေါ့ဗျာ9နှစ်တခါ10နှစ်တခါလောက်ဆိုလူတွေကိုဒုက္ခရောက်အောင်လုပ်နေတာပေါ့အဲ့ဒီအပေါ်မှာမူတည်ပြီးတော့အနှစ်40ကိုချုပ်ပြီးတော့ genocide လို့ပြောတာ
ဟုတ်ကဲ့တမိုင်းကြောင်းရတော့တမျိုးပေါ့အခုဒါမဲ့ပြီးခဲ့တဲ့ဒီဒေါန်ဆန်းစုကြည် NLD တက်လာပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့ October 9ရက်နေ့တွေကဖြစ်တဲ့ဒီပြပခအတွင်းမှာအခုချိန်ထိသူတို့ဒီသေဆုံးသူဟာ23ယောက်ပျောက်ဆုံးသူဟာ10ဦးဆိုပြီးတော့အစိုးရဘက်ကကြေညာတာရှိပါတယ်နောက်တစ်ဖက်မှာဒီအင်ဂျင်အတ္တမဒီလေမဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့ခိုင်ခိုင်မာမာတိတိကျကျသူတို့လည်းဘာမှမရတဲ့အနေအထားမျိုးသူတို့ကြီးညာထားတာရှိပါတယ်အဲ့တော့ဒီအခြေအနေမျိုးပေါ်မှာကောဒီလိုဒေါ်ရဇာနီလို့ပြောလို့ genocide to ethnic cleansing လို့သွားပြီးဆွဆွဲလို့ရပါမလား
ဟာရပါပေါ့ဒီ UN ကပြောတာက genocide လို့ပြောတာမဟုတ်ဘူး UN ကပြောတာ crimes against humanity လို့ပြောတာသူတို့ဒီ Rohingya မျိုးပြုတ်ပါစေဆိုတဲ့ဆန္ဒရှိရှိမရှိရှိ UN ချက်ရှိရှိမရှိရှိဒီလိုလုပ်တဲ့လုပ်ရက်တွေကဟလာခိုးဝင်တဲ့လူပဲဖြစ်ဖြစ်ဟလာအနည်း2000လောက်ကနေတဲ့လူပဲဖြစ်ဖြစ်ဒါက crimes against humanity လူသားမျိုးနွယ်တွေနဲ့ပတ်သက်တဲ့ကြာဆွေးမှုကြီးလို့ပြောတယ်ဒီ genocide ဆိုတာကကြတော့ကျွန်တော်တို့အနည်း30 40ကျော်မှာဒီစနစ်တကျလုတ်ခဲ့တာဒုက္ခပေးခဲ့တာဖျက်ဆီးခဲ့တာကိုဆိုလို့လားတတ်တာတစ်ခုတည်းကိုပြောတာမဟုတ်ဘူး
ဒီဆဆွဲချက်တွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကပြောထားတဲ့အထက်မှာသူတို့အနေနဲ့ဒီဒေါက်တာကိုဖီအနန်ဦးဆောင်တဲ့အကြံပေးရခိုင်ကြံပေးကော်မရှင်လည်းဖွဲ့ထားတယ်နောက်တစ်ခုအစိုးရဒုသမရဒုသမရဦးမြင့်ဆွေဦးဆောင်တဲ့ကော်မရှင်လည်းရှိပါတယ်ဒီကော်မရှင်ရဲ့လုပ်ငန်းတွေမပြီးဆုံးသေးဘူးလို့ပြောသွားပါတယ်ခင်ဗျာအဲ့တော့
အ ခုဒုတမရာဦးမြင့်ဆွေလုပ်တဲ့ကော်မရှင်ကိုကဘာကလုံးဝအယုံကြည်မရှိဘူးလို့အဲ့ခုမှခုလာတမဲကတရားဝင်ပြောပြီးတာဘယ်သူမှလည်းအယုံကြည်မရှိဘူးပြည်သူတီးဖို့ပဲ
ကော်ဖီအန်နန်ကော်မရှင်ကြတော့ပေါ့
ကော်ဖီအန်နန်ကော်မရှင်ကပြဿနာရှိတယ်ကိုကော်ဖီအန်နန်ကော်မရှင်ကပြီးခဲ့တဲ့လထဲမှာတရင်းသာရှင်းလင်းပွဲရန်ကုန်မှာလုပ်တယ်အဲ့ဒီအချိန်တော့ကျွန်တော်တို့ကော်မရှင်ကဒီလိုမျိုးပေါ့လူတွေတတ်တာဖြတ်တာလူအခွင့်အရေးကိစ္စနောက် ethnic cleansing ကိစ္စကိုကျွန်တော်တို့မှာဆုံးဖြတ်ဖို့စုံစမ်းဖို့ကော်မရှင်မဟုတ်ပါဘူးကျွန်တော်တို့လည်းမဆိုင်ပါဘူးကျွန်တော်တို့လုံးပိုင်ခွင့်မရှိပါဘူးလို့ပြောသွားပြီးသားနောက်တစ်ခုကပြဿနာပါလဲဆိုတော့ကော်ဖီအန်နန်ကိုယ်တိုင်ကကျွန်တော်တို့1994မှာရဝမ်ဒါမှာလူ7,000လောက်အကြီးအကျယ်ဗျာ ethnic cleansing ဖြစ်တဲ့နေရာမှာကော်ဖီအန်နန်ရဲ့ပျောကမကင်းဘူးလို့ကဘာလက်ခံထားတယ်ကော်ဖီအန်နန်ကအဲ့တုန်းကကူရတမဲကငိမ့်ချေးတပ်ခွဲရဲ့တတ်မှုဖြစ်တယ်အဲ့ဒီတတ်မှုဖြစ်တော့ကကိုဗီယာနန်ကအရေးကြီးတဲ့ဟလာလူတွေတတ်တော့မယ်ဆိုတော့ပေါ့ကျေးနန်းကိုကိုဗီယာနန်ကအမေရိကန်တို့ဘာလို့ကဒါကိုမချားချင်ဘူးဆိုတော့အဲ့ဒါကိုကိုဗီယာနန်ကဖွက်ထားခဲ့တဲ့လူဖြစ်တယ်အဲ့တော့ဒီကမ္ဘာလုံးမှာကိုဗီယာနန်ကနာမည်ကြီးရပဲရှိတယ်ဒီဂျန်နဆိုင်နဲ့ပတ်သက်လာလို့ရှိရင်ကိုဗီယာနန်ကိုလူတွေကဟိုယုံကြည်တိတ်မရှိဘူး
ကိုတန်းညုံဆက်သွယ်မေးမြန်းထားတာပါခုတစ်ခါမှာတော့စီးပွားဖြစ်တဲ့ကြံမန်တက်တွေစောက်မဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ဒီနေ့ရန်ကုန်တကြံမှာလမ်းမကြီးပေပေါ်စီးပွားဖြစ်မန်တက်တွေစောက်ခွင့်မပေးဘူးလို့အစိုးရကပြောထားပေမဲ့လည်းအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာဖျော်ဖြေရေးမန်တက်၃ခုကိုတော့ခွင့်ပြုထားပါတယ်ဒီလိုဖျော်ဖြေရေးမန်တက်တွေမှာတော့နေရာနဲ့ပြင်ဆင်တွေပေါ်မူတည်ပြီးတော့လက်မှတ်ဈေးနှုန်းနဲ့အမျိုးမျိုးလည်းရှိနေပါတယ်ဒီကြောင့်ပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်အောင်ကသတင်းပေးပို့ထားပါတယ်
မနစ်တုံကခွင့်မပြုခဲ့တဲ့စီးပွားဖြစ်မန်တက်တွေကိုဒီနေ့မှလည်းရန်ကုန်တိုင်းအစိုးရကခွင့်မပြုပါဘူး။ဒါပေမဲ့လို့အစိုးရထံကိုအခွင့်အခပေးဆောင်ရမယ့်ဖြောပြေးရေးမန်တက်တွေကိုတော့စောက်လွန်ခွင့်ပြုထားပါရယ်။ကန်တော်ကြီးနဲ့ The One Entertainment လို့နေရာမျိုးတွေမှာဖြောပြေးရေးမန်တက်၃ခုကိုအစိုးရကခွင့်ပြုထားတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ကဒေါက်ခင်လှမြင့်ကပြောပါရယ်။
Entertainment က The One မှာတစ်ခု NCC မှာတစ်ခုနောက်တစ်ခါ Orem မှာတစ်ခု DJ တွေပေါ့နော်။ဟိုမှာမျိုးစင်ကျောင်းမှာတစ်ခုရှင့်။
ဒေါက်ခင်လာမြင့်ပြောသားတဲ့အထင်မှာမပါပါမလို့ခွင့်ပြုချက်ရထားပြီးအခုဆောက်လုပ်နေပြီဖြစ်တဲ့တကြံတေးဂီတာဖျော်ဖြေပွဲ TMF ပွဲကိုသင်္ကန်းကျွန်းမြို့နယ်သူဝနာပူမိ Event Park မှာကျင်းပတော့မှာဖြစ်တယ်လို့ပွဲစီစဉ်သူတူကပြောပါရယ်ဒီပွဲမှာလူငယ်တွေစိတ်ကြိုက်တေးဂီတာဖျော်ဖြေပွဲအမျိုးမျိုးကိုထည့်သွင်းပြီးမနက်7:00နာရီကနေည9:00နာရီခွဲထိမနက်ပိုင်းနဲ့ညနေပိုင်းအစီအစဉ်တွေခွဲကကျင်းပတော့မယ်လို့ပွဲစီစဉ်သူတူဖြစ်တဲ့ကိုအောင်စိုးဟင်းကပြောပါရယ်ဒီပွဲကိုလာခြင်းတဲ့သူတွေဟာလက်မှတ်ဝယ်ရမှာဖြစ်ပြီးတကြံကာလတစ်လျှောက်အသုံးပြုနိုင်မဲ့လက်မှတ်တစ်စောင်ကိုမြန်မာငွေကျပ်8,000ကနေ2,000အထိရှိတယ်လို့ဒီဖြောပြေးပွဲကိုဦးဆောင်လုပ်နေတဲ့ရုပ်သေးအဖွဲ့ကကိုအောင်စိုးဟင်းကပြောပါရယ်
ဒီ regular access နေနဲ့ကတော့8,000မှာ4ရက်လုံးပြီးတော့ကျွန်တော်ရုပ်သေးကနေပြီးတော့2 kg ပြီးရောင်းချပေးနေ package တွေက A1 D2 A1 D3 A1 D4 and A2 D3 ပေါ့နော်ဟုတ်အဲ့လိုမျိုးဆိုပြီးတော့ package လေးမျိုးရောင်းချပေးနေပါတယ်နေ့ရက်တွဲ package ကြီးပြီးတော့ VIP အနေနဲ့ကတစ်စောင်2သိန်းပါဟုတ
်ဒီလိုဖြောပြေးမန်တက်တွေကိုဆောက်လုပ်ကြမဲ့သူတွေဟာပွဲတော်လုံခြုံရေးကိုခုအစီအစဉ်နဲ့ကိုတာဝန်ယူဆောင်ရွက်ရမှာဖြစ်တယ်လို့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုရင်လန်းကျော်မပိတ်ဆို့အောင်ဆောင်ရွက်ထားမှုနဲ့ပွဲတော်ကိုလာရောက်မဲ့လူအရေးအတွက်ပေါ်မူတည်ပြီးအစိုးရထံအခွင့်ထမ်းဆောင်ရမှာလည်းဖြစ်ပါတယ်ဒါအပြင်တရားမဝင်အရက်သေးတာမရောက်ပါဘူးဆိုတော့ခံဝင်ကလေးထိုးရမှာဖြစ်ပြီးမူရစ်ဆေးပွား30တာတွေ့ရင်လည်းပြင်းထန်စွာရည်ယူသွားမယ်လို့အစိုးရကကြေညာချက်ထုတ်ပြန်ထားတာပါအခုလိုအစိုးရတက်လက်ထက်တကြံကာလတွင်ဖျော်ဖြေမန်တက်တွေကိုပထမဆုံးအကြိမ်ဖွင့်ခွင့်ပေးထားတဲ့အတွက်လူထုကြမှာလည်းအမြင်အမျိုးမျိုးတွေရှိနေကြတာပါရန်ကုန်တကြံဟာခရိုင်းနှစ်တွေလိုလက်မတွေထံမှာမစီကားတော့ဘဲဖျော်ဖြေမန်တက်တွေစီမှာပဲပျော်ပါတော့မလားဆိုပြီးခံမှန်းပြောဆိုမှုတွေလည်းရှိနေကြပါတယ်ဒီအပေါ်မှာကိုအောင်စိုးဟင်းရဲ့အမြင်က
ဒီစဉ်သူဘက်ကကြည့်ရဆိုဒီကွင်းထဲကိုရောက်သွားတယ်ဆိုရင်ကျွန်တော်ဘက်ကထင်ပြရတာလည်းအရန်ဖြစ်ပြီးပါတယ်ပြီးတော့ဒီပြဿနာအများကြီးမဖြစ်အောင်ရောဒီကွင်းအနေထားရောဘာလို့ဒီအဘကကြည့်ရင်ဖန်ပြဲဘောနော်ဆိုတဲ့အဲ့လိုမျိုးမြင်ပါတယ်လူငယ်တယောက်အနေနဲ့ခံစားလို့ဆိုရင်တော့အရင်ကလိုတော့ညနေပိုင်းမန်တက်တွေကိုလိုက်ကြည့်ပြီးတော့ဒီမန်တက်ထိုင်ကောင်းမလဲဆိုတော့ရွေးရမယ့်ပြီးတော့မရှိတော့ဘူးပေါ့ဒီအပြိုင်အတိုင်းဖလိုက်ရတဲ့ဝေကြဘန်ဖက်တွေဝေတန်းဆိုင်ရောင်းကြအဲ့လိုပုံစံမျိုးကြောက်ပဲပါပြီးတ
ော့ဟုတ်အခချင်းငွေယူမဲ့အခုလိုဖြောဖြေးမန်တက်တွေအပြင်မိသားစုမန်တက်နဲ့ကုမ္ပဏီမန်တက်အကြီးအလက်အသေး90ကျော်ကိုလည်းခွင့်ပြုထားပါတယ်ဒါဟာအရင်နှစ်ကတကြံမန်တက်အရေးအတွက်နဲ့နှိုင်းယှဉ်ရင်တော့ထပ်ဝက်ကျော်ကျဆင်းသွားတယ်လို့ပြောရမှာပါခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဧပြီလ6ရက်စတာရီတီညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာဆိုရင်တော့
ကျွန်တော်တို့လိုချင်တဲ့ပုံစံပုံချီကဥပဒေတစ်ခုကိုပြင်ပြောင်းလဲနိုင်အောင်ပြည်ညာချင်းပုံစံပုံချီကဥပဒေကိုဘယ်လိုပြင်ပြောင်း
ရခိုင်ပြည်နယ်အမ်မြူတွေကကြားဖြတ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရခိုင်မျိုးသားပါတီ ANP ကဥက္ကဋ္ဌဒေါက်တာအေမောင်ကဥစားပြီးလှုပ်ဆောင်ရမယ့်အရာတွေကိုခုလိုပြောပြသွားတာကိုတိုင်းရင်တည်နှောက်ကဏ္ဍမှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ကျမ်းမာရေးကဏ္ဍနဲ့ဥအောင်ခင်မြမရေးသုံးသက်ချက်စာတွေကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့တကြံတွင်းကျမ်းမာရေးအကြံပြုချက်တွေကိုတင်ဆက်ထားပါတယ်။တကြံတွင်းရန်ကုန်စီးယုံကြည်ရေးပေါ်ဌာနကိုနှစ်ဆင်လူနာ800လောက်ရေးပေါ်ရောက်လာတက်ကြပြီးတော့တိုက်စုံမှုတချို့လည်းဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါဗျ။ဘလို့တံတွင်းရေးပေါ်ဖြစ်တာတွေကြောင့်တိုက်စုံမှုတွေများရပြီးတော့ဘလို့ကာဝယ်နိုင်မှာတလေ။တခြားသတိပြုစရာတွေကရှိပါလား။ဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးကခွဲစိတ်သူကဆရာဝန်ကြီးဒေါက်တာစိုးမင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရှင့်။
โอเคခွဲစိတ်ထုခုဆရာဝန်ကြီးဒေါက်တာစိုးမြင့်ခင်ဗျာကျွန်တော်တို့မကြာခင်တကြံကာလရောက်တော့မယ်ဆိုတဲ့ခါကျတော့ဟိုပျော်စရာလဲကောင်းထိခိုက်တန်ရရတာလဲနည်းအောင်ပေါ့ဘာတွေကိုအဓိကထားတင်လဲဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အဲ့တော့မနှစ်ကတော့ဆရာကြီးရန်ကုန်ပြည်သူ့စေယုံကြီးဒီအရေးပေါ်ဌာနကိုပဲလူနာ900 800လောက်ရောက်လာပြီးတော့4ဦးတည်ဆုံးခဲ့ရတယ်ပေါ့နော်တစ်နှစ်ကဆိုလို့ရှင်တော့6ဦးတည်ဆုံးခဲ့ရတယ်အဲ့ဒီခါကျတော့ဆရာကြီးဒီတည်ဆုံးတန်ရရတာတွေကအများဆုံးအတိကဘာကြောင့်ဖြစ်ရလဲဆရာ
ဒီကံပွဲတွေမှာဆိုလို့ရှိရင်တော့အများဆုံးရောက်လာတာရေမတော်လူစားထိခိုက်မှုကအများဆုံးပေါ့နော်အဲ့ဒါပြီးရခါကျတော့အရက်ဒေသတောက်ဆထားလဲပါတဲ့ခါကျတော့ညနေဘက်မှာခက်ရဖြစ်ပေါ်တာတွေနဲ့ကိုအချင်းချင်းရိုက်တာနဲ့တာတို့ကြောင့်အရရအဲ့ဒီလူနာနှစ်မျိုးကအများဆုံးရောက်ပါတယ်ဆိုတော့အဲ့ဒါဘာလို့ရောက်တယ်လဲဆိုတော့ဒီကံရဲ့အတွင်းမှာဒီပတ်ခံထွက်တဲ့ကားတွေကစင်စီကန်လားစင်ကန်မလိုက်နိုင်ကြတာရဲ့အချင်းချင်းရည်တည်သာတောက်ဆလာတဲ့အတွက်ကြောင့်လို့ခရံဖြစ်ပေါ်ကြရဲ့။တော့အဲ့ဒီကနေပြီးတော့ဒီရှေ့ကိုရောက်လာတဲ့အခါမှာသူတချို့လူနိုင်လေကုသလို့ရတဲ့အခါလေရဖို့မရတဲ့အခါလေအဲ့ဒီဆုံးရှုံးလာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ရှေ့ကိုမသွားတော့အတက်နိုင်ဆုံးလက်ခံနိုင်အောင်ပြင်ဆင်ထားတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဓိကတော့ရင်တိုက်မှုနဲ့ဒီရန်ဖြစ်မှုပေါ့။နောက်ခုလုံးတော့ထိခိုက်ဒဏ်ရာတွေပဲဖြစ်တဲ့အတွက်ဆရာကြီး
။ဟုတ်ကဲ့
။ဟုတ်ကဲ့။ဘလို့ဒဏ်ရာတွေများလဲဆရာ။ကျွန်
တော်တို့များသောအားဖြင့်တော့ဒီခေါင်းကိုထိခိုက်ဟိုတိဆုံးတဲ့လူကကိုးကောင်းထိခိုက်ပြီးတော့အုံကအာဇောဌာနကိုရောက်တာများတာပေါ့နော်ခေါင်းကိုတန်းရရဆိုလို့ရှိရင
်ဟုတ်ကဲ့ဆရာ
အဲ့ဒါတွေကပြင်းထန်တယ
်ဟုတ်ကဲ့အဲ့တော့ဒီခေါင်းကိုထိခိုက်တန်းရတာနည်းအောင်ဆရာကြီးဘယ်လိုမျိုးကာကွယ်နိုင်မလဲ
ရေသပင်ပိုးရောကာလာအတွင်းမှာစီးနေကန်းနဲ့ဟိုကားမောင်းလာလဲစီးကန်းတကြဖြစ်အောင်အချင်းချင်းနဲ့ခိုက်ရဖြစ်ပေါ်အောင်မရှိအောင်ပေါ့နော်ဟိုလုံလုံရေးကိုလည်းနည်းနည်းယူစိုက်ပြီးတော့စီးကန်းတကြလေချေအောင်စီစဉ်ပေးနိုင်လို့ရှိရင်အဲ့ဒါညှိသွားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဒီစိုက်ကယ်တွေနဲ့တိုက်တယ်နေထားရော
ဒီရန်ကုန်ထဲမှာတော့စိုက်ကယ်ထွက်တာနည်းပေါ့နည်းမှဆိုလို့ရှိရင်တော့ဒီအများစုကအဲ့စိုက်ကယ်ဒဏ်ရတာများတာပေါ့နော်ဒါပေမဲ့လည်းရန်ကုန်ရဲ့အပြင်မှာပေါ့လှိုင်းသားတို့လောက်တင်းတို့လောက်မှာတော့အဲ့ဒီဘက်မှာမော်တော်ဆိုင်ကယ်အစီအစဉ်တွေလာပါတယ်အဲ့ဒီရဲ့ကြာအဲ့ဒီဘက်ကဆေးရုံကနေနောက်ဥက္ကဋ္ဌအောင်ရထိရတာဆိုကျွန်တော်တို့ဆေးရုံယူမယ်ဆွဲရပါတယ်ကားနဲ့ထိခိုက်တာရတယ်စိုက်ကယ်နဲ့ထိခိုက်တာရဆိုလို့ရှိရင်စိုက်ကယ်နဲ့ကဆလာကိုဘာမှအကာအကွယ်မပါတဲ့အတွက်ကြောင့်ပူပြီးတော့ဒဏ်ရာပြင်းထန်မှုများတာပေါ့
ဟုတ်ကဲ့ဥကောင်းထိခိုက်မှုကအဓိကဖြစ်တဲ့အတွက်ဆရာကြီးဒီဥကောင်းထိခိုက်ပြီဆိုလို့ရှိရင်ဒီဆေးရုံမရောက်ခင်ပေါ့ဆရာနော်ရှေးဦးသူနာပြည်စုနေနေနဲ့ဟောဘာတွေလုပ်ပေးနိုင်မလဲ
ကျွန်တော်တို့စီမားကအဲ့ဟိုအမ်ဘူလန့်တွေလွတ်လိုက်တယ်ပေါ့အမ်ဘူလန့်ပေါ်မှာလူနာဥကောင်းတောင်းပန်လို့ရှိရင်လေဘင်းယူပေါ့နော်အဲ့လိုမျိုးထိခိုက်နိုင်လာဆိုလို့ရှိရင်အထက်ထဲမှာလူနာတင်တဲ့ကျားရဲ့ကတရားအစနောက်ပြီးသူလေဘင်းစပိုက်ကဆပုတ်ပေါ့နော်အဲ့ PC အစုံငယ်လုံးလောက်တက်နိုင်မလို့ထားပေးရပေါ့ဒီလိုအမ်ဘူလန့်ကအရင်တော့အလိုမျိုးကားအခွန်ရဲတတမထားတော့ပဲနဲ့အဲ့ကားထဲမှာတင့်လိုအပ်တဲ့တင့်တော်ရဲ့ facility နဲ့အထောက်အပံ့ PC က ရှိထည့်ပေးထားတဲ့အခါကျတော့အဲ့ဒီလူနာကိုကျွန်တော်တို့ဒီဆေးရုံရောက်တဲ့အခါခေါင်းနဲ့ဒါလည်းပဲမှာလူပထမထိခိုက်ထားတဲ့ပူပြီးတော့ဆိုးွားတဲ့ထိခိုက်ရင်ထပ်ပြီးတော့မဖြစ်အောင်လို့ကာဝယ်ပြီးတော့ပို့ပေးပါတယ
်။ဟုတ်ကဲ့ဆရာ။တာမန်ပြည်သူတွေအနေနဲ့ရောဆရာကြီးဒီအရေးပေါ်ကားတွေမရနိုင်တဲ့အနေထားမှာလေဘယ်လိုမျိုးလုပ်ဖို့အချက်ပေးနိုင်လဲ
။ဒဏ်ရာရထိခိုက်ပြီဆိုတော့အရေးဆုံးလူတိုင်းလူတိုင်းရောအဆင်ပြေအောင်လာကြတာဖြစ်ပါတယ်။ဟိုသူတို့တွေကိုကြတော့ဘယ်လိုအချက်ပေးရမလဲဆိုရှင်နံပါတ်၁ကတော့ဖြစ်တဲ့လူနာကိုအနေရကင်းကင်းနဲ့ဆေးရုံရအောင်ပို့ဖို့လိုတာပေါ့နော်။အဲ့တော့အခုညီခေါ်မှမယ်ကကျန်မှာဆိုလို့ရှိရင်ဒီရှင်ရေးကူညီမှုအတင်းတော့ရှိတယ်လေအဲကားလက်စီပိုင်းခေါ်မယ်ဆိုလို့ရှိရင်အဲအဲ့ခေါ်တဲ့အတော်အတွက်မှာဒီလူနာကိုကအန်ဒီရဲ့ကင်းတဲ့နေရာရောက်အောင်ပို့ထားမှာဥပမာလူနာသူရပါတော့မနက်ပြကြဒီတိုင်းပဲအဲ့နံပါတ်ထားပြီးကားဆောင်နေတယ်ဆိုလို့ရှိရင်ဒီဖက်ဘူးနောက်ဖက်ထပ်ပြီးတော့လူနာဘူးဒဏ်ရာရနိုင်မျိုးရှိနာမျိုးရှိတယ်ဆိုလို့ရှိရင်အဲ့ဒီလူနာမျိုးကိုအန်ဒီရဲ့ကင်းတဲ့နေရာတော့လုံးချုံဖိတ်ခါတဲ့နေရာကိုရောက်အောင်ပို့ပြီးတော့မှအဲ့ဒီကနေမှတစ်ဆင့်နောက်ထပ်ဒီဆေးရုံကိုဘယ်လိုပုံလဲဆိုတာကိုစီစဉ်မှုတင်ပါတယ
်ဟုတ်ကဲ့ဆရာအဲ့လူနာတည်တဲ့အခါမှာသတိထားတဲ့အချက်တည်းရှိလားဥကောင်းတန်ရာရတာလို့ရှင်လေ
အဓိကကတော့ဥနာတော့ဥကောင်းတန်ရာဆိုရှင်တော့သတိလင့်မယ်ပေါ့လားအမယ်ဆိုလို့ရှင်တော့ညာသွားပြန်ကားဆီတဲ့လောက်ဟာမျိုးကြတော့ခေါင်းကိုထိလို့သတိလင့်တာလားတောင်းမလို့ရှင်ကျွန်တော်ကလေသိန်းရိုးတွေကျူလို့သတိလင့်တာလားဆိုတော့ဒီချာမပြောနိုင်လေပေါ့အဲ့ဒါရဆရာဝန်စစ်စစ်မှတီးမှာဟုတ်အဲ့ဒီခါကျတော့လူနာအတွက်ဆေးဖြစ်တဲ့ position နဲ့ပေါ့ဒီ ambulance ဆိုတာပါတဲ့လူတွေတော့ကျွန်တော်တို့လေ့ကျင့်ပေးထားပါတယ်ဒါပေမဲ့အပြင်လူတွေကျတော့ဘယ်လိုပုံစံမျိုးဆိုတာပြောဖို့တော့ခက်တာပေါ့ဒါပေမဲ့အဓိကအဖြစ်တော့လူနာကိုပက်လက်လေးထားပြီးတော့ဥကောင်းကိုမျက်နှာတစ်ဖက်ကိုလွှဲထားပြီးတော့ငင်းငင်းကလေးတည်လာမို့ခွေခောက်ပြီးတော့တွန့်လိမ်ပြီးတော့တုံးလုံးတည်လာပြီးတော့အဲ့လိုမျိုးတော့မလုပ်သင့်ဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဥကောင်းထရံနဲ့ပတ်သက်ပြီးတော့နောက်ထပ်အရေးကြီးတဲ့ချက်ပြောလို့ရှိမလား
လူနာလို့ site ဆေးရတာမျိုးဆိုတကြံလွင်းလူချိန်မျိုးမှာအဲ့ဒီမှာစီးရယ်စီးနေမောင်းမောင်းနဲ့ယူနစ်လမ်းပစ်ထားလိုက်မယ်နေမယ်ဆိုလို့ရှိရင်ခုနကလောအကောက်ပွဲမရှိရတဲ့ကြောင်းပေါ့နောက်တစ်ခုကဆိုင်ကယ်စီးရင်ဆိုင်ကယ်ပြီးအုတ်ထုတ်ဆောင်းဖို့ပေါ့ဥကောင်းထိုင်ရရနိုင်တာပေါ့
ဟုတ်ကဲ့ဥကောင်းထိုင်ရပြီလို့ရှိရင်ဆိုင်ရည်နော
်ဒီစားတော့စားနဲ့ရည်တိစားတော့စားပြီးတော့မောင်းတာပေါ့ကားမောင်းမောင်းဆိုင်ကယ်မောင်းမောင်းဘူးပြီးတော့မောင်းလို့ရှိရင်တော့ဒီကံကျုပ်ပုံများပေါ့အနေနဲ့ပုံများပေါ့နော
်ဟုတ်ကဲ့ဥကောင်းဒဏ်ရာပြီးတဲ့ခါကျလို့ရှိရင်နောက်ထပ်ကောဆိုင်ရည်အရေးကြီးတဲ့ဒဏ်ရာတည်ဆုံးမှုနဲ့ဒီဒဏ်ရာမှုအများဆုံးဖြစ်တဲ့ဒဏ်ရာပေတရားဖြစ်မလဲဆရာကြီ
းအဲ့ဒါကတော့ရင်ကောင်းလင်းထိခိုက်မိတာတော့မဟုတ်လို့ရှိရင်လည်း1 by 2ကိုထိခိုက်မိတာပေါ့ပြင်းထန်တဲ့ဒီကမတော်တဆင်မတော်တဆမှုတွေမှာအဲ့ဒီဟာတွေပါပါလာလို့ရှိရင်တဲ့အနေနဲ့မြောက်ပါလေကျွန်တော်တို့ဟိုအထဲမှာဘာတွေထိခိုက်သွားတယ်လဲဆိုတာကြည့်ရတော့အဲ့ဒါတော့ဆေးရုံကြောင့်ပါပဲဆက်ဆေးပြီးတော့ကုသနိုင်တာမျိုးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့တတိယအရေးကြီးဆုံးဆိုရင်ဆရာကြီးဘယ်အချက်ကိုထောက်ပြမလဲ
ဒီကံလေးမှာကျွန်တော်အစားအသောက်တွေကြောင့်မလို့ရုံးရှုံးဖြစ်တယ်ဖြစ်တတ်တယ်ဗျအဲ့ဒီခါကျတော့ရေနဲ့အစားအသောက်ပိုင်းဆီလေးတစ်ချက်ဒီဆိုင်စီကျင်းတယ်ပေါ့နော်။ဘာလို့လဲဆိုတော့ဟိုများသောအားဖြင့်ဟိုဆိုင်ရအဲ့ရဆိုလို့ရှိရင်ပွဲရရဆိုလူတွေကတော့လမ်းပေါ်မှာထွက်ကြတယ်။လမ်းပေါ်မှာရှိတဲ့အစာတွေစားကြတယ်ပေါ့။ဒီမှာတိုက်ခင်းနဲ့မတိုက်ခင်းနဲ့ဆိုတာပြောရတယ်လို့ဖြစ်တယ်လေ။အဲ့တော့ဟိုဒီရွေပဲဖြစ်ဖြစ်နောက်အစာတောက်ပဲဖြစ်ဖြစ်ပေါ့နော်။တိုက်ခင်းနဲ့ဟာကိုစားဖို
့။ဟုတ်ကဲ့ဆရာနောက်ထပ်ကောအရေးတကြီးပေါ့နော်။ကြိုတင်ပြီးတော့ကာကွယ်နိုင်စရာရှိသေးလားဆရာ
။ညာဒီတော့တအားပူရဲ့ခါကျတော့အဲ့အင်းကြီးနဲ့အရန်ပူနေတဲ့အချိန်ပေါ့နော်။ပူငားရရေပက်ပြီးနားရတဲ့အချိန်မှာ7နာရီကနေ2နာရီပြည့်ပေါ့။အဲ့ဒီအချိန်မှာအရေးအဲမှာနေရာကောင်းတာပေါ့နေရာပူနေတဲ့အချိန်ဆိုတာလူကချက်ချင်းပူလိုက်ပြီးရေးရေးဆိုချက်ချင်းအေးလိုက်နေဆိုရှင်လည်းကျမကြီးထိတိုင်းနေတာပေါ့နော်သူတို့ချင်းတော့လူကြီးတွေဆိုလို့ရှိရင်တော့ဒီအားဒီမှာအပူရှင်ပြင်းလောကြီးရဲ့အတွက်ကြောင့်မဟုတ်ဘူးအပူရှင်တအားတက်ပြီးတော့ပြည်လက်ပြီးတော့ဖယောင်းကလန်းဖြစ်တဲ့ရောပါမျိုးပေါ့နော်ဖြစ်တတ်တဲ့အတွက်ကြောင့်မဟုတ်ဘူးဇာတိလူရန်ပြင်းပြီးပူနေတဲ့အချိန်မှာအရေးအဲမှာနေပြီးတော့အေးအေးဆေးဆေးနေဖို့အကြံပေးချင်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုယ်မင်းတင်ဆက်ထားတဲ့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြတာပါ။အခုဒီခါမှာတော့ဥအောင်ခင်မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။မြန်မာပြည်မှာတရားစီရင်မှုဖျောက်မှန်မှန်ကန်အောင်လုပ်ဖို့ကြိုးပမ်းရမှာအခက်အခဲမျိုးစုံရှိနေတာတွေကိုဥအောင်ခင်ကဝေဖန်သုံးသက်ပြီးတော့ကုညာဝဲအောင်နဲ့အတူတင်ဆက်ထားတာကိုနားဆင်ပါရှင်။
တရားစီရင်ရေးဖျောက်မှန်မှန်ကန်အောင်လုပ်ပေးဖို့တရားလွှတ်တော်ချုပ်ကိုတိုက်တွန်းတဲ့အဆိုကိုတရားသူကြီးဦးစိုးညွန့်ကကန့်ဝေပြီးမယ်ပြည်သူ့လွှတ်တော်ကအများစုထောက်ခံမဲနဲ့လွန်ခဲ့တဲ့မတ်လ9ရက်နေ့ကအတည်ပြုလိုက်ပါတယ်တရားသူကြီးတဦးရီကအဆုံးအဖြတ်ပေးတဲ့လက်ရှိတရားစီရင်ရေးစနစ်ကိုဂျူရီလူကြီးအဖွဲ့ကဆုံးဖြတ်တဲ့စနစ်နဲ့အစားထိုးဖို့ပြည်သူ့ကိုယ်စားလှယ်တွေကဆွေးနွေးကြပါတယ်တဦးရီကစီရင်ချက်ချတဲ့လက်ရှိတရားရုံးစနစ်မှာလက်ပေးလိုက်ယူလွယ်ကူတာမို့တရားရုံးတွေကိုအယုံအကြည်ကင်းမဲ့စေတယ်လို့ဆိုပါတယ်ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့ကဆုံးဖြတ်မယ်ဆိုရင်အဂတိလိုက်စားမှုကေရှင်ပြည်ပွင့်လင်းမြင်သာမယ်လို့ယူဆကြပါတယ်ဂ ဂျူရီအဖွဲ့ကစီရင်ချက်ချတဲ့စနစ်ကိုသာပြည်သူလူထုကယုံကြည်လာလိမ့်မယ်လို့ဆိုပါတယ်။ဒါပေမဲ့နှစ်ပေါင်းများစွာဂျူရီစနစ်ကျင့်သုံးခဲ့တဲ့အင်္ဂလန်နိုင်ငံမှာဂျူရီအဖွဲ့ဟာတရားသူကြီးရဲ့အကူအညီကိုအမြဲတမ်းယူရပါတယ်။စရိတ်ကုန်ကြတာမှုမူကင်းအသေးစားမှာဂျူရီစနစ်မသုံးပါဘူး။ဒါကြောင့်ရာဇဝတ်မှုစုစုပေါင်းရဲ့တည်ရခဲ့နှုန်းမှသာဂျူရီစနစ်သုံးပါတယ်။ဒါလို့တည်ရခိုင်နှုန်းဆိုတော့ရာဇဝတ်မှုပေါင်း3000လောက်ရှိပါတယ်။
မြန်မာနိုင်ငံမှာလည်းဗိုလ်ချုပ်ကြီးနေဝင်ကြီးဆိုတဲ့မဆလဆိုရှယ်လစ်ခေတ်မှာပြည်သူတရားစီရင်ရေးစနစ်ဆိုတာကိုကျင့်သုံးခဲ့ပြီပါတယ်။ဥပဒေနားလည်တဲ့တရားသူကြီးကိုဥပဒေနားမလည်တဲ့အယက်သားနဲ့အစားထိုးတာဖြစ်ပါတယ်။ပြည်သူတရားရုံးမှာပြည်သူတရားသူကြီး၃ဦးကစီရင်ချက်ချပါတယ်။မဆလပါတီဝင်ကပြည်သူတရားသူကြီးလုပ်တာများပါတယ်။ဖြုတ်ပစ်လိုက်တဲ့တရားသူကြီးကိုတရားရုံးမှာဥပဒေအကြံပေးအဖြစ်ပြန်လည်ခန့်အပ်တာမျိုးရှိပေမဲ့သူတို့ရဲ့အကြံပေးချက်ကိုလိုက်နာဖို့တာဝန်မရှိပါဘူး။ပြည်သူတရားသူကြီးတွေကိုပါတီကခန့်အပ်တာမို့မဆလပါတီရဲ့ဩဇာကံတရားစီရင်ရေးဖြစ်ပါတယ်။ဒီတရုတ်ပြည့်တရားစီရင်ရေးကိုတီထွင်သူဟာဗိုလ်ချုပ်ကြီးနေဝင်ရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာမမောင်ဖြစ်ပါတယ်။ဒါဟာဂျူရီစနစ်မဟုတ်ပါဘူး
။2015မှာပြည်ထောင်စုတရားလွှတ်တော်ချုပ်ကတရားမျှတရေးအတူတကွမြင့်တင်ရေးဆိုတဲ့တရားစီရင်ရေးမဟာဗျူဟာသုံးနှစ်စီမံကိန်းကိုစတင်အကောင့်တွေပေါ်ပါတယ်ဒီနေ့စီမံကိန်းပြီးဆုံးပါလိမ့်မယ်တရားဥပဒေစိုးမိုးရေးနဲ့ရက်ရွာအေဂျင့်တာယာရေးပြည်သူအများကြီးယုံကြည်တဲ့ပြည်သူအကျိုးပြုတရားစီရင်ရေးစနစ်ပေါ်ထွန်းရေးမူခင်းကိုဥပဒေနဲ့အညီမှန်မှန်နဲ့မြန်မြန်စီရင်ဆုံးဖြတ်ရေးတရားရုံးဂုဏ်သိက္ခာမြင့်တင်ရေးစတာတွေကိုအဓိကရည်မှန်းချက်အဖြစ်ဖော်ပြပါတယ်ဒါပေမဲ့အနည်း90ကရှိခဲ့တဲ့လုံထုံးလုံလီးဟောင်းတွေဟာနေသားကြခေါရိုးကျိုးနေပြီဖြစ်လို့တရားစီရင်ရေးမန်တိုင်ပြန်လည်တက်မအောင်လုပ်ဖို့အခြေအနေမပေးသေးဘူးလို့သုံးသပ်ကြပါတယ်။ဒီမဟာဗျူဟာစီမံကိန်းရေးဆွဲဖို့ကုလသမဂ္ဂနဲ့အမေရိကန်အေဂျင်စီကလည်းကူညီကြပါတယ်
။တရားရုံးညွတ်ကပြည်သူလူထုအတွက်ရည်ရွယ်တဲ့ပညာပေးစာစဉ်တွေကိုလည်းအမေရိကန်ရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကပဲထုတ်ဝေထားတာတွေ့ရပါတယ်။ရာဇဝတ်မှုတရားမမှုနဲ့စာကျွန်းတော်အကြောင်းတည်ကောင်းစရာဆိုတဲ့လက်ကမ်းစာရွက်တွေနဲ့တင့်အတွက်တရားရုံးဆိုတဲ့စာဆောင်ကိုအမေရိကန်အကူအညီနဲ့ထုတ်ဝေထားပါတယ်။ပြည်သူအများယုံကြည်ကိုးစားတဲ့ပြည်သူအကျိုးပြုတရားစီရင်ရေးအကောင့်ထဲပေါ်နိုင်ဖို့အတွက်တရားရုံးနဲ့ပြည်သူအကြားဆက်ဆံမှုကိုစစ်တမ်းကောက်ပါတယ်။တရားရုံးကိုဆက်ဆံရမှာလွယ်ကူမှုအစဉ်ပြေမှုလက်လန်းမီမှုစတာတွေနဲ့ပတ်သက်ပြီးမေးမြန်းစုံစမ်းတဲ့အခါမှာ67ရာဂိုင်းနှုန်းကသာကျေနပ်တယ်လို့သိရတဲ့အတွက် 80 ရာဂိုင်းနှုန်းအထိရအောင်စ조사မယ်လို့တင့်အတွက်တရားရုံးစာဆောင်မှာဖော်ပြထားပါတယ်
။တရားစီရင်ရေးမှာအဂတိလိုက်စားတဲ့အစဉ်အလာရင့်တန်နေတာကြာလာပါပြီ။ဘယ်အစိုးရပဲတက်တဲ့တရားရေးဆိုင်ရာအဂတိလိုက်စားမှုကတော့အနည်းနဲ့အများရှိနေပါတယ်။လက်ပေးလိုက်ယူလုပ်နေတာကိုသိပြီးမှလက်စုပ်လက်ကင်ပြနိုင်မှုခက်ခဲပါတယ်။မြန်မာပြည်မှာတရားသူကြီး1400ကျော်နဲ့ဥပဒေအရာရှိ1200ကျော်ရှိပြီးအမျိုးသားတစ်ဝက်အမျိုးသမီးတစ်ဝက်ပါဝင်တဲ့အမှုတမ်းလောကဖြစ်ပါတယ်ရှင်းနေကတော့တောင်းချီပြီးရှိနိုင်ပါတယ်တရားရုံးမှာတရားသူကြီးဥပဒေအရာရှိရှင်းနေတဲ့ပြည်သူရဲကိုအမြဲတမ်းတွေ့နိုင်ပါတယ်ဒီလူတွေအကြအပေးအယူလုပ်ပြီးအဂတိလိုက်စားကြတာမျိုးပြုပြင်ပြောင်းလဲဖို့အခက်အခဲရှိပါတယ်စီအစိုးရတွေကတရားဥပဒေကိုနှစ်ပေါင်းများစွာမထီမဲ့မြင်လှုပ်လာတဲ့ဆိုးကျိုးကိုအခုခံစားနေရတာဖြစ်ပါတယ်တရားဥပဒေအထက်မှာလူပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းတစ်ခုခုရှိနေတာဟာတရားဥပဒေစိုးမိုးရေးမဖြစ်ထွန်းရတဲ့အချက်ပဲလို့သူရဥွှေမှန်ပြောတာကိုလည်းမလ9ရက်နေ့ထုတ် DVB သတင်းမှာဖော်ပြပါတယ်တရားရေးမန်တိုင်မှာအဂတိလိုက်စားမှုမပြောင်းနိုင်တာဟာပါဝင်သူတွေဖြစ်တဲ့တရားသူကြီးရှေ့နေဥပဒေအရာရှိရဲအဖွဲ့ဝင်နဲ့ပြည်သူလူထုဟာတရားဥပဒေကိုအယုံကြည်နဲနေလို့လည်းဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာပါသွတ်တာရှင်များရှင်ခုတစ်ခါမှာတော့အခုလာမယ့်စနေနေ့ညတိုင်းလိုင်းလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
အမေကြာတာပရိနေအပီလာ73ရက်နေဟာဆိုရင်မြန်မာနိုင်ငံမှာတကြံကြောက်ရောက်ပြီဖြစ်ပါတယ်။ရုပ်ပိရက်တွေရှော့ချတာမန္တဆောက်လို့မှုတွေကန့်တတ်တာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနှစ်တကြံကိုဘယ်လိုဖြတ်သန်းကြပါမလဲ။နိုင်ငံရဲ့ကြက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာ အခြေခံလူရန်းစားတွေရောတကြံနှစ်တစ်ကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင်ရောက်ဆွေးနွေးနိုင်မယ့်အခြေအနေရှိပါသလားဒီကြောင့်အခုလာမယ့်စနေညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-2-3-8-2-5-5-5-4ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
သောတာရှင်အနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းရိုင်းလေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပြီးနေကြဖြစ်ပါတယ်။အခုတခါမှာတော့တိုင်းရိုင်းသတင်းလာစီစဉ်ကိုနားဆင်ကြမှာပါ။နေဆက်ဒေတာတိုင်းရိုင်းသားတွေစူးစင်းတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ PNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့NCA လမ်းကြောင်းတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့ UNFC ဘို့ဟုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်ချောင်းစုံဂျားပြတ်ရွေးကောက်ပွဲအခြေအနေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူညီခဲ့ကြပါတယ်ဧပြီလပထမအပတ်ထိုင်းနိုင်ငံအချင်းမိုင်မြို့မှာကျင်းပခဲ့တဲ့ UNFC ဘ ഹു အလုပ်အမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါ UNFC ဘက်ကနေအစိုးရငြိမ်းချမ်းရေးကော်မရှင်ကိုတင်ပြထားတဲ့အချက်၉ချက်တည်းကအားလုံးပါဝင်နိုင်ရေးမူနဲ့ပတ်သက်လို့ပြင်ဆင်မှုတွေရှိနေခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ် UNFC အဖွဲ့ဝင်ကချင်လူလတ်ရေးအဖွဲ့ KO နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ဟာ UNFC ကနေနှုတ်ထွက်တော်မယ်လို့သတင်းပေါ်ထွက်နေတဲ့အပေါ်မဟုတ်မှန်ဘူးလို့ SSPP SSA ကောင်ဆောင်ဗိုလ်ချုပ်ဆိုင်ထူးကပြောပါတယ်သူတို့အနေနဲ့ UNFC ကနေနှုတ်ထွက်မှာမဟုတ်ပဲ NCA လမ်းကြောင်းအတိုင်းဆက်သွားမယ်လို့ပြောဆိုခဲ့ပါတယ
်တနင်္ဂနွေလုံးပြည်ကတက်ခိုက်မှုရစေရေး NCA စာချုပ်လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်သတ်မတော် RCSSSA နဲ့မြန်မာစိုးရသတ်မတော်တို့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြုပ်မှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်ဧပြီလ5ရက်နေ့ကပင်လုံမြုပ်မြောက်ဖက်ဆက်မိုင်ကွာတိုက်ဤအုပ်စုဝန်နန်းဆိုင်ရွာမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်နှစ်ဖက်အကြဆုံးရှိပေမဲ့အတိအကျမသိရှိသေးဘူးလို့ RCSSF ပြောခွေရဒုရယာပူမူကြီးဆိုင်ငင်းကပြောပါတယ်။တမတော်ဘက်ကနယ်မြေစုမှုရေးလှုပ်ရှားမှုကြောင့်တိဆောက်ထားတဲ့ငင်းချမ်းရေးပေါ်အယုံကြည်ကျဆင်းလာတဲ့အပြင်အပြစ်မရသေးတဲ့ဖွဲ့တွေအတွက်လည်းကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဒုရယာပူမူကြီးဆိုင်ငင်းကပြောပါတယ်။ပြီးခဲ့တဲ့မတ်လ25ရက်နေ့ကလည်းရှမ်းပြည်အရှေ့ပိုင်းမိုင်းပြင်းမြို့နယ်ထဲကတမတော်တိုက်ရင်လေးရင်ဟာအပြစ်ရထားတဲ့ RCSSF တပ်စခန်းကိုတိုက်ခိုက်ခဲ့လို့တပ်စခန်းတစ်ခုဆုတ်ခွာပေးလိုက်ရပါတယ်။
အမေရိကန်အစိုးရအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ဖိတ်ခေါ်မှုအရကချင်ပြည်တွင်းရေးအခြေအနေတွေကိုတွေ့ဆုံမေးမြန်းဖို့အမေရိကန်ရောက်ကချင်လူမျိုးတွေကို March 28ရက်နေ့ကမြို့တော်ဝါရှင်တန်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ကချင်အလိုင်းရအဖွဲ့ကောင်ဆောင်ဦးအန်ဆန်းကွမ်ဆန်ဦးဆောင်ပြီးကချင်နချင်းခရိယံအဖွဲ့ချုပ်အမေရိကန် KBC အပါအဝင်ကက်သလစ်အတင်းတော်ကကိုယ်စားလှယ်များလည်းတွားရောက်တွေ့ဆုံခဲ့ကြတာဖြစ်တယ်လို့ဦးဆောင်သူတွေကပြောပါတယ်ငင်းချင်းရင်နဲ့ပတ်သက်ပြီး UNFC ကနေအစိုးရကိုတင်ပြဆွေးနွေးထားတဲ့အချက်တွေကိုအစိုးရကလိုက်လျောသဘောတူညီမှုတွေရှိနေကြောင်းအမေရိကန်အစိုးရကနားလည်ထားတဲ့အပေါ်မှာမဟုတ်မှန်ကြောင်းကချင်ကိုယ်စားလှယ်တွေကပြန်လည်ရှင်းလင်းတင်ပြခဲ့ပါတယ်နောက်ပြီးအစိုးရတပ်မတော်နဲ့ရှမ်းပြည်မြောက်ပိုင်းစီအေပတိပခဖြစ်နေလို့အခက်ခဲရင်ဆိုင်နေရတဲ့ဒုက္ခသည်တွေကိုအကူအညီတားဆီးပိတ်ပင်မှုတွေအမျိုးသမီးငယ်တွေလူအခွင့်အရေးချိုးဖောက်ခံရမှုတွေအပါအဝင်မူရစေဝါပြဿနာတွေကိုတင်ပြပြောဆိုခဲ့တယ်လို့ကချင်အလိုင်းယန်းကပြောပါတယ်
မွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါစီရဲ့ရေးမြို့နယ်တောင်ပြင်ကျေးရွာကပါတီဝင်200လောက်ဟာပါတီကနေနှုတ်ထွက်လိုက်ကြပါတယ် နှစ်ပါတီမပေါင်းစည်းနိုင်တဲ့အခြေအနေနဲ့တောင်ပြင်ကဗဟိုလုံမှုဆောင်ကော်မတီဝင်သူပါတီကနေထုတ်ပယ်တဲ့ကိစ္စကြောင့်ပါတီဝင်200လောက်နှုတ်ဆက်ကြောင်းဧပြီလ3ရက်နေ့ရက်စွဲနဲ့အစားထုတ်ပြန်ထားပါတယ်။ဒါပေမဲ့ပါတီကနှုတ်ဆက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပါတီဗဟိုကိုတရားဝင်တင်ပြလာတာမရှိဘူးလို့မွန်သေးစားလုံးဆိုင်ရာဒီမိုကရေစီပါတီတွဲပဲ့သွင်းမှုနိုင်စံသိန်းကပြောပါတယ်။မွန်နှပါတီပေါင်းစည်းဖို့ဟာမွန်ပြည်သူတွေမွန်တန်ကားတွေကြိုးစားဆောင်ရွက်နေပေမဲ့လည်းယနေ့ထိပေါင်းစည်းနိုင်ခြင်းမရှိသေးပါဘူး
။ရခိုင်ပြည်နယ်ပေါတောမြို့နယ်နတ်ရှင်ကျေးရွာမှာရဲတပ်သားတဦးစီကတနက်လူရာကနေပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အရက်သားတဦးထိခိုက်ဒေဆုံးခဲ့ပါတယ်။ဒေဆုံးသွားသူကတော့နတ်ရှင်ကျေးရွာကအသက်29နှစ်အရွယ်မောင်ဖြူတောင်းဆိုသူဖြစ်ပြီးဒီလ၄ရက်နေ့ကကြောက်စုကျေးရွာအုပ်စုအုပ်ချုပ်ရေးမှူးနဲ့ရဲတပ်ဖွဲ့ဝင်၃ဦးကင်းလက်နေစမှာတောက်စားမှုရှင်နေတဲ့ဥမောင်တန်းကိုဖမ်းဆီးခေါ်ဆောင်လာတဲ့အချိန်တနက်လူရကပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်တယ်လို့ပေါက်တော်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကနေထိုင်ရဲအုပ်တန်းထေးကပြောပါတယ်တနက်နဲ့ပြစ်ခတ်ခဲ့တဲ့ရဲတပ်သားထွန်းလင်းကိုတော့အခုခါရဲတပ်ဖွဲ့အစည်းကမ်းထိန်းသိမ်းရေးနဲ့အရေးယူထားတယ်လို့နေထိုင်ရဲအုပ်တန်းထေးကပြောပါတယ်
အခုသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။တရားနာမည်နဲ့အငင်းပွားမှုဖြစ်ပွားနေတဲ့မွန်ပြည်နယ်ချောင်းစုံကဂျားဖြတ်ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဒါမှမဟုတ်မွန်ပါတီကအနိုင်ရရှိကြလိမ့်မယ်လို့မျှော်မှန်းထားကြပေမဲ့ပြည်ထောင်စုကြံ့ခိုင်ရေးပါတီကအနိုင်ရရှိသွားပါတယ်။ဒီအခြေအနေကိုတော့မြင့်စနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်နယ်ကြားပြရွေးကောက်ပွဲတွင် NLD နဲ့မွန်နိုင်ငံရေးပါတီတွေပါကြောင့်ရှုံးရတာလဲဆိုတာကိုချောင်းစုံကပြည်နယ်လွှတ်တော်ကိုယ်စားလှယ်လက်ဖြစ်တဲ့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးအောင်နိုင်ဦးကအခုလိုတုံ့တထားပါဗျာ။ကြားပြရွေးကော
က်ပွဲရဲ့ရည်ရည်ချက်ချက်နိုင်ငံရောတဲ့အမှုသားကဒီကြတာကတော့ဒီလက်ရှိ NLD ရဲ့ချောင်းစုံမှာအပိထောက်ကနေပြီးကြားတယ်။ဒါပေမဲ့ကျွန်တော်တို့မွန်ဒီပါတီနဲ့ခုကလည်းကြားရိုင်းနဲ့ဝင်တော့ပြိုင်တဲ့ဆောင်ရွက်ကြတော့
မွန်ပါတီတစ်ခုဖြစ်တဲ့မွန်သေးတာလုံဆိုင်ရာဒီမိုကရေစီပါတီကလည်းကြားဖြတ်မှာရှုံးသွားတာဟာပါတီအနယ်ချစ်ကြောင့်မဟုတ်ပဲဒေသခံတွေသူတို့အားကိုးလို့ရတဲ့ပုံကိုယ်ကိုရွေးချယ်သွားတဲ့သဘောပါဆိုပြီးပါတီတွဲဖက်သွင်းရင်မှုနိုင်စံတင်ကပြောပါတယ
်။ပါတီကိုမကြည့်ဘဲနဲ့သူတို့အားကိုးရမဲ့ပုံကိုယ်သူဖြစ်နိုင်တယ်လို့အားရွေးလိုက်တဲ့သဘောမျိုးတောင်တာပါ။ညင်တာမော်နော်
မွန်ဒေတာခံတဦးဖြစ်တဲ့မင်းမင်းနွယ်က NLD ဂျားဖြတ်ရွေးကောက်ပွဲရှုံးရတဲ့အကြောင်းချက်တွေကိုအခုလိုတုံ့တထားပါဗျာ။
တော့ NLD နေသားရှုံးရခြင်းအကြောင်းတရားကဒီမိုကရေစီအနာရှင်ရှင်းလင်းကြည့်တော့လို့ဒေတာခံပြည်သူတွေကတော့မကြိုက်ဘူး။ NLD မှာဝင်ရောက်ရွေးချယ်တဲ့ကိုယ်စားလှယ်ကပြီးခဲ့တဲ့တော်ရှင်တိတ်ကျွေလို့မျိုးအင်မိတ်မဆတ်နေဘူးနော်။ချက်တစ်ချက်ကအဲ့ဒီပုံကိုကို NLD ဘဟုကပြေဝဲဝဲဝေဖို့ချမှတ်ပေးလိုက်တယ်။ဒါပေမဲ့ NLD ချောင်းဆောင်ကပါတီတွေကဒီပုံကိုတော့မကြိုက်ဘူး။သူဒေတာကလူကိုသူတို့ရွေးချယ်တဲ့ကဘဟုကအတိမတ်ပြုတ်ဘူး။ဘဟုကပြေဝဲဝေနဲ့ဦးရင်းဝင်းကိုပဲချတဲ့အပေါ်မှာကောင်းဆုံးမရှိတဲ့ NLD ပါတီဝင်တွေကဒီနေ့ NLD ပါတီရုံးရှိမှာဆန္ဒလာပြတဲ့အချိန်ထိဖြစ်သွားတယ်
ချောင်းဆောင်ကြဖြတ်ရွေးကောက်ပွဲရလဟာလက်တလောဖြစ်ပွားနေတဲ့တရားအမြင့်ငင်းပွားမှုနဲ့သက်ဆိုင်မှုရှိတယ်လို့လည်းဝေဖန်ပြောဆိုမှုတွေရှိနေပါတယ်။ပြီးသူလွတ်တော်ကိုယ်စားလှယ်နေရာအတွက်ချောင်းဆောင်ကြဖြတ်ရွေးကောက်ပွဲဟာချက်ခံရေးပါတီကမဲ2000နီးပါးနဲ့အနိုင်ရရှိသွားပါတယ်။
ဆက်ပြီးတော့ဧပြီလ1ရက်နေ့ကကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာမှာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအနိုင်ရရှိခဲ့ပါတယ်။ဒေါက်တာအေးမောင်အနေနဲ့လာမယ့်လွတ်တော်အစည်းအဝေးမှာဘာတွေတင်ပြပြီးရခိုင်ပြည်နယ်အရေးအတွက်ဘာတွေကိုဦးစားပေးလှုံ့ဆော်ဖို့စီစဉ်မှုတွေရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့မောင်အေးကနေဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင်။
ရခိုင်ပြည်နယ်အမ်းမြို့နယ်ကဂျားဖြတ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမော်ဟာအခုအခါအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်သွားပြီဖြစ်တဲ့အတွက်ဘာတွေဦးစားပေးလှုံ့ဆော်ဖို့ရှိပါလဲလို့မေးချတဲ့အခါသူကအခုလိုပြောပါတယ်
ကျွန်တော်တို့ဒီနေ့ပြည်သူ့ဘုံချစ်ခါဥပဒေတစ်ခုကိုပြည်ပြောင်းလဲနိုင်အောင်ပြည်သူ့ပြည်သူ့ဘုံချစ်ခါဥပဒေကိုလိုပြင်ကြမယ်ဆိုရယ်ကျွန်တော်ဖက်တော်ကတော့တူကောင်းတဲ့ခုကိုစတင်ဖို့ဗမာပါလီမန်ကလာရီမှာစဉ်းစားထားပါတယ်နောက်တစ်ချက်ကဒီတော်စုရဲ့ဘဏ္ဍာငွေခွေးဝေပုံမမြင်ရတဲ့အခြေအနေပါအခုလက်ရှိဒီတော်စုဆိုးရရဲ့ဘဏ္ဍာငွေခွေးဝေပုံကိုကြည့်ရင်ဒီတော်စုဆိုးရကဘိုးတင်ကခံတော့ကြည့်ပါသတိရခံမှုကိုပဲတိုင်းပြည်သားကြည့်နေဆိုရပါတယ် ဟုတ်ဆုံးကဲမဟုတ်ရောများပါတယ်အဲဒါကြောင့်ပြည်ထောင်စုစီကတဲ့တပ်ပြက်လုပ်ပြီးရှိချင်အောင်ပြည်ထောင်စုအစိုးရရဲ့လက်ရှိသုံးပြည်နေမှုကိုဆော့ပြီးမှပြည်내တန်းနေတဲ့အစိုးရအဖွဲ့ကိုစုစုပေါင်းပါချက်ရဲ့နားစင်ရခိုင်နှုန်းချက်ကိုပြည်နိုင်အောင်ကြိုးစားဖို့ကျွန်တော်တို့ရှင်းပြထားပါတယ
်ဟုတ်ကဲ့လက်ရှိပြဿနာဖြစ်ပေါ်နေတဲ့ရခိုင်ပြည်내အရေးအတွက်ဘာတွေအရေးတကြီးလှုပ်ဆောင်သွားဖို့လိုနေပါလဲဆိုတာဒေါက်တာရဲ့အမြင်ကိုလည်းသိပါရစေ
ပထမအရေးကြီးတာကရခိုင်လို့ရဲ့အမျိုးသားလူချုံမှုအထောက်ချင်းပါအဲ့တော့ဒီကလေးဆိုရအတွက်69နှစ်ရှိပြီရခိုင်လို့ရဲ့အနောက်ဘက်လုံးကျောင်းအောင်မကာကွေနိုင်ကလေးဒီနေ့တစ်ပတ်ကဝင်လာတဲ့ဗန်ဒလီတွေနဲ့ခါနေတိုင်းရင်းသားရခိုင်လူမျိုးတွေပြစ်တက်ခါဖြစ်နေတယ်အဲ့ဒီမှာအရေးကြီးတာကအနောက်ဘက်လုံးတုံးကြီးချန်စီယိုလုံးအောင်ဘလော့ကမှာဥပဒေရချန်စီကိုစောင့်တဲ့လက်နက်ကန်ပစ္စည်းတွေကိုဘလော့ပြတ်ပြတ်တက်တော့တာဝန်ကိုထမ်းဆောင်တော့ဥပဒေရဖြတ်ပြီးတော့လက်နက်တပ်ဖြစ်ပါတယ်ကြီးကျော်ဝင်ရောက်နေတဲ့ဘလော့ဖြည့်ဆင်းပါလေနိုင်ငံသားဥပဒေစတဲ့ဖြစ်ဥပဒေလက်နက်ကိုအကုန်ပြီးကျွန်တော်ဖြည့်ဆင်းပါလေဆိုတဲ့ဒီအနောက်ဘက်လုံးတုံးမှုကိစ္စကကျွန်တော်ရဲ့ကြီးအရေးကြီးတဲ့ကဏ္ဍဖြစ်တဲ့အမှာအဲ့ဒီကဏ္ဍကိုလည်းကျွန်တော်အရေးပေးပြီးဆောင်ရွက်တော့ဖို့ဆွေးနွေးတော့ဖို့သင်ကြားတော့ဖို့ရှိပါတယ
်။ရခိုင်မျိုးသားညီငယ်ရဲ့အတွက်ကရှေ့ဆပါတွေလှုပ်ဆောင်ဖို့လိုနေပါလေခင်ဗျာ
။ကျွန်တော်ကိုယ့်ပါတီရဲ့အင်အားကိုခိုင်ခိုင်မာမာဖြစ်အောင်မြို့လေးပေါင်း16ခုလုံးမှာအမျိုးသားညီငယ်မှုမှတ်တမ်းကိုစိုက်နှံအောင်ပြသိမ့်မတ်တဲ့ကြိုးစားတော့ဖို့ရှိပါတယ်။အဲဒီကမှာလူမှုအဖွဲ့အစည်းတွေအခြားနိုင်ငံတွေကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေလူမှုကွန်ရက်တွေလည်းကျွန်တော်ညီတိုင်းဒီခိုင်မာတဲ့အမျိုးသားရေးမျိုးစုံတစ်ခုကိုစိတ်ချတိုင်းနေလို့ကျွန်တော်ယူပါတယ
်။လိုက်လဲတော့တဲ့အမ်းမျိုးနေပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် AB လတရက်နေ့ကကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကဦးဆောင်ကြီး NLD ပါတီကဦးဇော်ဝင်းမြင့်တသိပုဂ္ဂလကိုယ်စားလှယ်ဦးဇော်လန်းအောင်နဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအင်မော်တို့ဝန်ရောက်ချိန်ပြေခဲ့ရမှာဒေါက်တာအင်မော်ကအနိုင်ရရှိခဲ့တာဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
UNFC အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆီးရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ် NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေ့စဉ်ဒေသတိုင်းရင်းသားတွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေကြာသပတေးညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်တော်စုက2016သမ္မတရွေးကောက်ပွဲကိုရုရှားအင်တာနက်ဟက်ကာတွေကြားဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆင်နေတဲ့အောက်လွတ်တော်ထော်လိုင်းကော်မတီရဲ့လုပ်ငန်းတွေကနေခိတ္တအနာယူမှာဖြစ်တဲ့အကြောင်းကော်မတီဥက္ကဋ္ဌဒေးဗစ်ညူနက်စ်ကဒီကနေ့ပဲကြေညာလိုက်ပါတယ်။လော်ဝေးရင်အိုးစုတွေကလွတ်တော်ကျင့်ဝေးရေးကော်မတီကိုတိုင်ချထားတဲ့ကိစ္စတွေကအခြေမြစ်မရှိပေမဲ့ဆွဆွဲချက်တွေရှင်းလင်းတဲ့အထိစုံစမ်းစစ်ဆင်မှုတွေကနေယာယီအနာယူရမှာဖြစ်တဲ့အကြောင်းကော်မတီဥက္ကဋ္ဌကပြောဆိုခဲ့တာပါ။စီးရနိုင်ငံမြောက်ပိုင်းကသဘုံနဲ့ထိ ंछ ုပ်ထားတာမျိုးကိုအစိုးရတိုက်လေတွေကဒေါက်လက်နက်တွေနဲ့ဘုံကျဲတက်ခဲ့ကြအောင်ဆွဆွဲချက်တွေကိုစီးရနဲ့ရုရှားအစိုးရတို့ကထပ်မံညှဉ်းဆဲလိုက်ကြပါတယ်။အစ်ဒီပြည်နယ်ခန်ရှေဟုံးမြို့ကလေကြောင်းတက်ခဲ့မှုမှာဒေါက်လက်နက်အသုံးပြုမှုမရှိတဲ့အကြောင်းနဲ့အချမ်းဖက်ဝါရီအပေါ်မှာတော့ဒီလိုလက်နက်မျိုးအသုံးပြုမှာမဟုတ်ဘူးဆိုပြီးစီးရနိုင်ငံယာယီဝန်ကြီးကဒမက်စကတ်မြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ရဲ့နှစ်ယောက်ချထိပ်သီးဆွေးနွေးပွဲတွေကိုဖလော်ရီဒါပြည်နယ်မှာဒီကနေ့စတင်မှာဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲတွင်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုဖိအားပေးပြောဆိုနေမှုလည်းသမ္မတထရန့်ကမျှော်လင့်နေပါတယ်။ဒီကနေ့စတင်လိုက်တဲ့သမ္မတဦးတင်ကျော်ရဲ့6ယောက်ချတရုတ်နိုင်ငံခီးစဉ်တွင်မှာတော့အခြေတင်ဖြစ်စရာတွေကြုံရတဲ့မြေဆုံရေးကတာစီမံကိန်းကိုဆွေးနွေးလိုက်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။တရုတ်သမ္မတရဲ့ဖိတ်ကြားချက်နဲ့တွားရောက်ခဲ့တဲ့ခီးစဉ်စာဒီကနေ့မှာပဲတရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ချန်တုမြို့ကိုသမ္မတဦးတင်ကျော်ရရှိသွားတဲ့အကြောင်းတရုတ်စိုးရပိုင်းစင်ဝါသတင်းကဖော်ပြခဲ့တာပါ။ဒီကနေ့မနေ့ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမ္မတဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မြော်ကော်ဝဲဦးစီးချုပ်ဗိုလ်ချုပ်မင်းအောင်လှိုင်တို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေလည်းလေးစိတ်မှာပို့ဆောင် ောဆိုခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရဲနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘယ်ပါပဲဖြစ်ပါတယ်။ကျွန်မဣတန်စမရှင်။ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီထိလိုင်းနိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.